Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်ဇန်နဝါရီလ24ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့48တကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူညင်ညာပေးပါပါ။Saudi Arabia နိုင်ငံမှာအစ်စ်တက်လာတဲ့ဘရင်ဆာမန်ကနိုင်ရောဆန်သွားတဲ့သူ့ကိုဘရင်အဗ်ဒူလာကျင့်သုံးခဲ့တဲ့မူဝါဒအတိုင်းဆက်ပြီးကျင့်သုံးသွားမယ်လို့ကတိပေးလိုက်ပါတယ်။ယီမန်နိုင်ငံမှာတော့နိုင်ငံရေးအခြေအနေတွေဟာမတည်မငြိမ်ဖြစ်နေပါတယ်။ IS Islamic စစ်တွေးကြော်ကြီးဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှုတ်အတွက်ပြန်မင်းငွေမပေးရင်တတ်ပြင်မယ်လို့တတ်မှတ်ထားတဲ့ကာလကုံဆုံးသွားပြီဖြစ်ပါမယ်။ခုထိတော့သူတို့နှုတ်ကံကြမှာတဲတဲကိုကမသိရသေးပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရင
်။ဟုတ်ကဲ့ပါရှင်။သတင်းတွေကြညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမဆိုရင်တော့မြန်မာနိုင်ငံမှာပြဋ္ဌာန်းမှုပြင်ဆင်နေတဲ့မျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီးဘလို့ဝေဖန်ပြောဆိုတဲ့တွေထွက်ပေါ်နေပါသလဲ။ဒီအကြောင်းနဲ့အတူလန်ဒန်ခြေစိုက်နိုင်ငံတကာကလေးစစ်သားပပျောက်ရေးအဖွဲ့ကြီးကမြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုတွေရှိနေစေပဲလို့ထောက်ပြခဲ့တဲ့ပေါ်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်က
လုံးနဲ့လက်မှတ်ထိုးထားတဲ့ဟာ2015မှာအပြီးပြတ်လုံးမဲ့ဆိုတဲ့အပေါ်မှာတော့တပ်မတော်ဘက်ကလည်းပြန်ပြီးတော့ရင်ကလွတ်ပေးနေတာဒီတော့တွေးတော့ကျွန်တော်တို့ကတော့ဒီ MOU ကိုတော့ချိတိရောက်လုံးမဲ့လို့ညွှန်လင်းခဲ့တာပေါ့လေ
အခုလိုပြောကြားချက်တွေနဲ့အတူ American ပြည်ထောင်စုမှာကျင်းပနေတဲ့မဲဆက်ချက်လောက်ဝလာပြိုင်ပွဲနောက်ဆုံးအခြေအနေတွေကိုခုမနက်မှာကြားဖို့ရှိပါတယ်ဒါတွေကိုမပြောခင်ရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင်
Saudi Arabia နိုင်ငံမှာအစ်စ်တက်လာတဲ့ဘရင်ဆာမန်ကနတ်ရွာဆန်သွားတဲ့သူ့ရဲ့အကိုဘရင်အဗ်ဒူလာကျင့်သုံးခဲ့တဲ့မူဝါဒတွေအတိုင်းဆက်ပြီးကျင့်သုံးသွားမယ်လို့ကတိပြုပြောကြားလိုက်ပါတယ်။တောက်ကြာနေ့အစောပိုင်းနတ်ရွာဆန်ခဲ့တဲ့ဘရင်အဗ်ဒူလာရဲ့ရုပ်လောင်းကိုတောက်ကြာနေ့မှာပဲရီယက်မြို့တော်မှာမြှုပ်နှံတချိုခဲ့ပေမဲ့ဂူနီယာကိုတော့ထူးထူးခြားခြားသတ်မှတ်မထားပဲရိုးရိုးရှင်းရှင်းကျင်းပတဲ့အခမ်းအနားကိုအာရဗ်နဲ့မွတ်စလင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ကမ္ဘာပေါ်မှာရှက်ရှက်ပါပါတဲဦးဆမန်ဘရင်စနစ်ကိုကျင့်သုံးခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ Saudi Arabia ကိုအုပ်ချုပ်ခဲ့တဲ့ဘရင်အဗ်ဒူလာဟာနတ်ရွာဆန်ချိန်မှာတက်တော့90ရှိနေပြီးမကြာသေးခင်ကမှအဆုတ်ယောဂါနဲ့ဆေးရုံတက်ခဲ့ရတာဖြစ်ပါတယ်။ Sunni Muslim တွေအုပ်ချုပ်တဲ့ရေနံကျွမ်းဝတဲ့ Saudi Arabia နိုင်ငံမှာဘရင်အစ်စ်ဖြစ်လာတဲ့ဆာမန်ကသူ့ရဲ့ဖေးသူမေခွဲအကိုဖြစ်သူဘရင်အဗ်ဒူလာလက်ထက်တုန်းကမူဝါဒတွေအတိုင်းဆက်လက်ရပ်တည်သွားမယ်လို့တိုင်းပြည်ကိုရုံမြင့်တန်ကြားကဓာတ်ရိုက်မင်းငွန်းပြောကြားခဲ့တာပါ။သူကတက်တော့89နှစ်ရှိဒီလိုယူဆပြီးအင်းရှိမင်းသားဖြစ်တဲ့ကာကွယ်ဝင်ကြီးတာဝန်ကို2012ခုနှစ်ထဲကစတင်ထမ်းဆောင်ခဲ့တာပါ။နောက်ထပ်ဖေဒူမအေခွဲညီတယောက်ဖြစ်တဲ့မင်းသားမိုကန်ကတော့အင်းရှိမင်းသားအဖြစ်ဆုပ်ပြုထားပါတယ်။ဘရင်အဗ်ဒူလာနိုင်ရွာဆန်သွားတဲ့အတွက်ကမ္ဘာခေါင်းဆောင်တွေကဝန်ထမ်းချောင်းတဝန်လှော်တွေပေးပို့ခဲ့ကြပါတယ်။ American သမ္မတဘဲရက်အိုဘားမားက Sorry တဝန်မိသားစုနဲ့ Sorry ပြည်သူတွေနဲ့အတူ American ပြည်သူတွေထက်တူဝန်ထမ်းကြေကွဲရကြောင်းနဲ့ American နဲ့ Sorry Arabia နိုင်ငံတို့ရဲ့ဆက်ဆံရေးဟာတင်ငင်အေဂျင့်မှုတွေအတွက်အရေးပါတယ်လို့ဘရင်အဗ်ဒူလာကယုံကြည်ကြောင်းလည်းပြောကြားခဲ့ပါတယ်။လက်ဘနွန်ဝန်ကြီးချုပ်ကလည်းဘရင်အဗ်ဒူလာသူ့ရဲ့အခက်အခဲတွေအတွက်ဘေးရုတ်ဖြစ်ရှင်းရမှာသူတို့ဘက်ကနေမမရက်တည်ခဲ့တာမို့ဒီလိုမိကောင်းရှေကောင်းဆုံးရှုံးတဲ့အတွက်ဝန်ထမ်းချောင်းတုံ့ပြန်လာပေးပို့ပါတယ်။ Israel သမ္မတကလည်းဘရင်အဗ်ဒူလာဟာစံပြခေါင်းဆောင်တူဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ Palestine သမ္မတကလည်းဘရင်အဗ်ဒူလာမရှိတော့တာဟာ Arab ကဘာအတွက်ဆုံးရှုံးမှုတရားလို့ဆိုပါတယ်။
ယေမန်သမ္မတအဗ်ဒ်ရဘူမန်ဆူဟာဒီရဲ့ရာထူးနှုတ်ထွက်လာကိုလက်ခံမယ်မလက်မခံဘူးဆိုတာလွှတ်တော်ကတနင်္လာနေ့မှာဆုံးဖြတ်ဖို့စီစဉ်ထားတယ်ဆိုတဲ့သတင်းကြောင့်ယေမန်နိုင်ငံရဲ့နိုင်ငံရေးအနာဂတ်ဟာတောက်ကြနေသည့်မရေမရာဖြစ်နေစေပါပဲ။သမ္မတဟာဒီဝန်ကြီးချုပ်ခါလက်ဘာဟာနဲ့သူ့ရဲ့အဆိုအရအဖွဲ့ကသူတို့နှုတ်ထွက်မယ်လို့ကြာတာပရင်းနေ့ကကမ်းလှမ်းထားကြတာပါ။အခြေခံဥပဒေမူကြမ်းမှာပြောင်းလဲတွေလုပ်ပေးဖို့တောင်းဆိုနေတဲ့ဟူသီစစ်သွေးကြော်တွေကမျိုးတော်မှာရှိတဲ့အဆိုအရအဓိကနေရာတွေကိုသိမ်းပိုက်ထားပြီးရဲအတော်ကြမှာအဲ့ဒီလိုကြီးညာကမ်းလှမ်းလိုက်ကြတာပါ။အစိုးရဖွဲ့အနေနဲ့အပြုသဘောမဆောင်တဲ့နိုင်ငံရေးအရှုပ်ထွေးထဲမှာမပါခြင်းဘူးလို့ဝန်ကြီးချုပ်ကသူ့ရဲ့ Facebook စာမျက်နှာမှာရေးထားတာကို Writer သတင်းဌာနကကိုးကားဖော်ပြပါတယ်။ဟူသီစစ်သွေးကြွားတွေကိုတောက်ခံသူနဲ့ကောက်ကွက်သူနှစ်ဖက်စလုံးကယီမန်နိုင်ငံတဝမ်တောက်ကြနေမှာလူထုစုဝေးပွဲတွေလုပ်ကြပါတယ်။ဒါပေမဲ့လည်းအခြေအနေတွေကတော့အတော်လေးအေးအေးချမ်းချမ်းရှိနေတယ်လို့မြို့တော်ကလာတဲ့သတင်းတွေမှာပြောကြပါတယ်။လက်ရှိအကြက်တဲကနေဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့ပေါ်သဘောတူညီချက်တရားထွက်လာမယ်။အားလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်ကြဖို့ကုလသမဂ္ဂတန်တမန်ဂျမားဘီနိုမာကတောက်ကြနေမှာစစ်နာမျိုးတော်ကနေတောင်းဆိုထားပါဗျ
။ယူကရိန်းရှေ့မှန်ဂျုံစနက်ဒေသကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်က သူတို့ဟာယူကရိန်းဆွေးနွေးပွဲနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုထပ်လုပ်ဆရာမလိုတော့ဘူးလို့ပြောကြလိုက်ပါတယ်။ဒါအပြင်ခွဲထွက်ရေးသဘုံတွေထိန်းချုပ်မထားတဲ့ဒေသတွေမှာယူကရိန်းစစ်တပ်ကိုခွဲထွက်ရေးတပ်တွေကထိုးစစ်အသစ်တွေစတင်ဆင်နွှဲခဲ့တယ်လို့လည်းပြောပါတယ်။ဒုံစံဒေသအတွက်နယ်နိမိတ်ပိုင်းခြားနိုင်တဲ့အထိသူ့တပ်တွေကိုယူကရိန်းစစ်တပ်ကိုတိုက်ခိုက်သွားမှာဖြစ်ကြောင်းသူကိုယ်သူဒုံစံပြည်သူတွေရဲ့ DPR အဖွဲ့ခေါင်းဆောင်ဖြစ်တဲ့အကြီးအကဲထားသူအလက်ဇန်ဒရာဇက်ခါရှန်ကိုကပြောကြလိုက်ပါတယ်။သူကဒုံစံဒေသအတွက်ချင်းချောင်းမှုမှန်သမျှကိုခြေမုံသွားမယ်လို့ပြောဆိုခဲ့ကြောင်းလဲရုရှားကလာတဲ့ RIA သတင်းမှာဖော်ပြထားပါတယ်ရုရှားကျောင်းတော်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေဟာလောလောဆယ်မှာဒုံးစင်ဒေတာတချို့နေရာတွေကိုသာမကအနာကလူဟန့်စ်ဒေတာတချို့တွေကိုလည်းထိမ့်ချုပ်ထားတာပါဒီဒေတာတွေမှာအထူးသဖြင့်ဒုံးစင်လေစိတ်တဝိုက်မှာမကြခင်ရက်တွေအတွင်းတိုက်ပွဲတွေဖြစ်ဖြစ်ပြန်တန်တန်ဖြစ်ပွားခဲ့ပါတယ်တဘုံကောင်းဆောင်ကသူ့တပ်ဖွဲ့တွေဟာနေရာ၃နေရာကိုတပြိုင်တည်းတိုက်ခိုက်နိုင်စွမ်းရှိတယ်လို့အခုလောလောဆယ်မှာလည်းဒုံးစင်ဒေတာတွေကမြို့တော်များများကိုခြိတက်နေတယ်လို့ဆိုပါတယ်မကြသေးခင်ကယူကရိန်းရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွက်ယူကရိန်းအစိုးရမှာတာဝန်ရှိတယ်လို့တောက်ကြတဲ့မော်စကိုမှာထိတန်းအရာရှိတွေနဲ့ဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီယမ်ပူတင်ကပြစ်တင်ဝေဖန်ခဲ့ပါတယ်
ကျူဘားနိုင်ငံဟာဗနာမြို့မှာတမိုင်းဝင်ဆွေးနွေးပွဲတွေလုပ်ခဲ့တဲ့အမေရိကန်တာဝန်ရှိသူတူရဲ့ခီးစဉ်အဆုံးသတ်ပြီးဖြစ်ပြီးကျူဘားနိုင်ငံနဲ့တရမန်ဆက်ဆံရေးပြန်ထူထောင်ဖို့မှာဒီဆွေးနွေးပွဲတွေဟာအရေးပါတဲ့အဆင့်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒါဟာပထမဆုံးအဆင့်သက်သက်ပဲရှိသေးပြီးရှေ့ခီးဟာရှေ့လျားပြီးတော့ရှုပ်ထွေးတယ်လို့ဆိုပါတယ်။ကျူဘားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်အနောက်ကမ္ဘာချမ်းဆန်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျီကော့ပ်ဆန်ကပေါ့ကြာနေမှာလို့ပြောတာပါ။နောက်ပဲတူညီတဲ့ဂျိုးစီပွားတွေနဲ့ပတ်သက်ပြီးဆွေးနွေးကြအောင်သမကလူခွင့်ရေးအပါအဝင်နဲ့နဲ့ဆိုင်ဆိုင်ဆက်ပြီးသဘောထားကွဲပြားနေသေးတဲ့ကဏ္ဍတွေကိုလည်းဆွေးနွေးကြတယ်လို့သူကပြောပါတယ်။အဲဒီလိုသဘောထားကွဲပြားမှုတွေကြောင့်တော့နိုင်ငံခြားဆက်ဆံရေးထူထောင်လို့မရဘူးဆိုတဲ့အတိတ်ပဲမသက်ရောက်ဘူးလို့လက်ထောက်ဝန်ကြီးဂျေကော့ပ်ဆန်ကပြောပါတယ်။နိုင်ငံခြားနှစ်ပေါင်း50ကျော်ကြာဆက်ဆံရေးပြတ်တောက်နေခဲ့ပြီးတဲ့နောက်ပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဘရောက်အိုဘားမားနဲ့ကျူဘားသမ္မတရာဦးကက်စထရိုတို့ကကြေညာခဲ့ပြီးတလကြာမှာနိုင်ငံထိပ်တန်းတာဝန်ရှိသူတွေဆွေးနွေးကြတာပါခင်ဗျာ။
ယူအေမီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ IS Islamic စစ်တွေးကြော်ရေးဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှုတ်အတွက်ဒေါ်လာသန်းပေါင်း200ပြန်ပေးငွေမပေးရင်တပ်ပြစ်မယ်လို့သတ်မှတ်ထားတဲ့ကာလာကအကုန်ဆုံးသွားပါပြီ။အခုထိတော့သူတို့နှစ်ဦးရဲ့ကံကြမ္မာကိုတဲတဲကွဲကွဲမသိရသေးပါဘူး။သတ်မှတ်ချိန်မကုန်ခင်တောက်ကြနေမနေ့တုန်းကတော့အဖမ်းခံရတဲ့ခန်းချီကိုတို့ရဲ့မိခင်ဖြစ်သူကသူ့သားအသက်မခံရအောင်ဂျီဟတ်အစ္စလာမစ်စစ်တွေးကြော်ရေးတောင်းဆိုတဲ့ပြန်ပေးငွေကိုပြန်ပေးလိုက်ဖို့အတွက်ဂျပန်အစိုးရကိုပန်ကြားခဲ့ပါတယ်။IS Islamic စစ်သွေးကြော်တွေဟာအင်ကာနီတုန်းကဗီဒီယိုကိုထုတ်ပြန်ပြီး82နှစ်အတွင်းပြန်ပင်းဝင်မပင်းရင်သူတို့ဖမ်းထားတဲ့ခန်းကြီးဂိုတိုနဲ့ဟာရူနာယူကာဝါတို့ကိုနှစ်ဦးကိုတတ်ပြစ်မယ်လို့ပြောကြားခဲ့တာပါဒါကသူတို့စစ်သွေးကြော်အဖွဲ့ကိုတိုက်ခိုက်ဖို့ကြိုးစားမှုအတွက်ဂျပန်နိုင်ငံကပံ့ပိုးမှုပေးတာကြောင့်လှုံ့ဆော်တာလို့ဆိုပါတယ်ခန်းကြီးဂိုတိုရဲ့မိခင်ဖြစ်သူကသူ့သားဟာ IS Islamic စစ်သွေးကြော်ရဲ့ရန်သူမဟုတ်ပါဘူးလို့IS အဖွဲ့သားအားလုံးကိုပြောကြားခဲ့ပါတယ်ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိတာကတော့တရားခံနှုတ်စလုံးပြန်ပြီးလွတ်မြောက်ဖို့အတွက်နှီးမျိုးစုံသုံးသွားမှာဖြစ်ပေမဲ့အကြမ်းဖက်မှုကိုတော့အားပေးမှာမဟုတ်ဘူးလို့တောက်ကြနေမှာပဲပြောကြားခဲ့ပါတယ
်အကြမ်းဖက်ဆွေးနွေးဝါရောက်ကိုတင်ပြနေနေရေးကျယ်ပြန့်တဲ့ရေးရှိမဟာဗျူဟာတစ်ယောက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကချပြလိုက်ပါတယ်တာဝန်ခံမှုရှိတဲ့အုပ်ချုပ်ရေးအားလုံးအတွက်စီးပွားရေးနိုင်ငံရေးနဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေရရှိရေးအပအဝင်ပြည်ပစုံတဲ့ချင်းကမှုတရက်ကိုဖော်ဆောင်ကြဖို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်တွင်တောက်ကြနေမှာဝန်ကြီးကယ်ရီကပြောသွားပါတယ်။အီရန်နဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုနိုင်ငံတကာညွှန်မောင်းအဖွဲ့ကတိုက်ခိုက်နေတဲ့ကြိုးပမ်းမှုတွေကိုလည်းဝန်ကြီးကယ်ရီကအထူးအလေးထားပြောပါတယ်။ဒါပေမဲ့လည်းတိုက်ပွဲဟာ IS အဖွဲ့ကို CIA အရတိုက်ခိုက်တာတသက်တည်းပိုကြီးမားတယ်လို့သူကဆိုပါတယ်။လာမယ့်သတင်းပတ်တွေအတွင်းကမ္ဘာကြီးအနေနဲ့ယေမန်၊မြောက်အာဖရိက၊ဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာလူမျိုးရေးနဲ့တည်ငြိမ်ရေးအားကောင်းခိုင်မာစေဖို့လှုံ့ဆော်ရမယ်လို့မစ္စတာကယ်ရီကပြောပါတယ်။လာမယ့်ရက်ပိုင်းအတွင်းသူနိုင်ဂျီးရီးယားနိုင်ငံစီသွားမယ်ဆိုတာကိုလည်းကြေညာပါတယ်။အစုံးမှာအကြမ်းဖက်ဆွေးနွေးဝါရကိုနှိမ့်နှင်းတဲ့တိုက်ပွဲဟာစစ်မြေပြင်မှာအဆုံးဖြတ်ပြီးမှမဟုတ်ဘဲချမ်းသာကြွယ်ဝမှုကိုကြေကြေပြန့်ပြန့်မျှဝေပြီးဖန်တီးခြင်းအပြင်စာသင်ခန်းတွေနဲ့ဗလာရေးဆိုင်ရာဌာနတွေမှာသာအဆုံးဖြတ်ပြီးမှဖြစ်တယ်လို့သူကပြောသွားပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရုရှားနိုင်ငံမော်စကိုမှာမေလာနဲ့ကျင်းပမယ်ဒုတိယကမ္ဘာစစ်အတွင်း နာဇီဂျာမနီတွေကိုဆိုဗီယက်ပြည်ထောင်စုကအောင်ပွဲခံခဲ့တဲ့အထိမ်းအမှတ်ပွဲကိုတက်အောင်မှာဖြစ်ကြောင်းရုရှားကသတင်းထုတ်ပြန်ပါတယ်။ဒီခီးစင်ဟာ2011ခုနှစ်မှာအာနာရယူခဲ့တဲ့မစ္စတာကင်ရဲ့ပထမဆုံးနိုင်ငံရေးချခီးစင်တစ်ခုဖြစ်ကြောင်းရုရှားသမ္မတရုံးပြန်ကြားရေးဌာနက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ရုရှားဆွေရပြောခွင့်ရရဲ့ဒီဇင်ဘာလတုန်းကပြောကြားချက်မှာတော့ရုရှားမှာမေလ9ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဒီနှစ်ပတ်လည်အခမ်းအနားကိုတက်ရောက်ဖို့အတွက်မစ္စတာကင်ကိုဖိတ်ကြားထားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လတုန်းကကုလသမဂ္ဂထွေထွေညီလာခံလူ့ခွင့်ရေးကော်မတီကနေမြောက်ကိုရီးယားနိုင်ငံကိုလူသားထုပေါ်မှာကျူးလွန်တဲ့ရာဇဝင်ပစ်မှုအတွက် ICC နိုင်ငံတကာရာဇဝင်ခုံရုံးတင်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းအဆိုပြုချက်တွေကိုချမှတ်ခဲ့ပါတယ်။ဒီအဆိုပြုချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဗီဒိုအာဏာသုံးပိတ်ပင်ခွင့်ရှိတဲ့ရုရှားကမြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားတဲ့အနေနဲ့လုံခြုံရေးကောင်စီမှဗီဒိုအာဏာသုံးပြီးပယ်ချခဲ့တာပါ။
သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေအရင်ဆုံးတော့မျိုးဆောင်ဥပဒေအပေါ်ပြောဆိုမှုတွေမျိုးမျိုးရှိနေတာကိုပြောပြပါမယ်မြန်မာနိုင်ငံမှာပြဋ္ဌာန်းဖို့ပြင်ဆင်နေပြီးတော့အခုလွှတ်တော်ရောက်ရှိနေတဲ့မျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီး USCIRF လို့ခေါ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြင်းပြင်းထန်ထန်ရှုံချလိုက်တာကိုမြန်မာသမ္မတရုံးညွှန်ကြားရေးမှူးကပယ်ချလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ရှိတဲ့မြန်မာနိုင်ငံမှာဒီဥပဒေကိုတေချာပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့လည်းရွှေဝါရောင်တန်ခကွန်ရဲ့အဖွဲ့ဝင်ဆရာတော်တစ်ပါးနဲ့အစ္စလမ်သာသနာဗိမာန်ကတာဝန်ရှိသူတဦးကထောက်ပြခဲ့ပါတယ်အပြည့်အစုံကိုတော့ရန်ကုန်မှာရှိတဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတွင်းကဗုဒ္ဓဘာသာမဟုတ်တဲ့သူတွေအထူးသဖြင့်တော့မွတ်စလင်တွေကိုဘာသာကူးပြောင်းခွင့်နဲ့လက်ထပ်ထင်းမြောင်းခွင့်တွေမှာခွဲခြားမှုတွေရှိနေတယ်လို့ဘာသာရေးလွတ်လပ်ခွင့်ကိုကန့်သတ်ရရောက်နေတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကကြာသပတေးနေ့ကရှုံချလိုက်တာပါပြည်ထောင်စုဆိုရမြန်မာသမ္မတရုံးရဲ့အကြီးအကဲရရှိသူကတော့အခုလိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့ပြောကြားချက်ကိုပယ်ချခဲ့ပါတယ်
အဲ့တော့ဟိုတနိုင်ငံနဲ့တနိုင်ငံရင်းချင်းမှုမတူဘူးနောက်ခံတမန်အကြောင်းမတူဘူးလက်တွေ့ပစ္စည်းအခြေအနေမတူတဲ့အခြေအနေနဲ့နိုင်ရှင်ပြီးတော့လုံလုံမရဘူးလောဥပဒေဆိုတာကဟိုအကုန်လုံးအမေရိကန်မှာဒီဥပဒေကိုမြန်မာမှာလည်းဒီဥပဒေလုံလုံမရဘူးဗျသူ့နိုင်ငံရဲ့အခြေအနေဒါကသူ့နိုင်ငံရဲ့အချုပ်အခြာအာဏာဖြစ်သွားပြီအဲ့ဒါကိုပြောချင်းဒီအဲ့နိုင်ငံရဲ့ဟိုအချုပ်အခြာအာဏာဆိုတာကျွန်တော်အသုံးပြုရှိရတယ်အုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးဒါကိုတော့ချိန်ပါလို့မရဘူးဗျဒီနောက်တစ်ခုကဒီအဖွဲ့ကြီးကဘာသာရေးလွတ်လပ်ခွင့်အဖွဲ့ကြီးဆိုရင်အဲခုရှိနေတဲ့ ISIS ပေါ့နော်အဲဒီဒီမှာပြဋ္ဌာန်းတဲ့ခါတွေသူတို့အဲ့ဒါကြီးပြောလို့တူတာပေါ့နော်မြန်မာနိုင်ငံကဒါကနည်းနည်း warship ဖြစ်ပါတယ်ဒီဥပဒေကနိုင်ငံတကာစာနှုန်းနဲ့ညီအောင်သက်ဆိုင်ရာဒူးဒူးချင်းနိုင်ငံသားဒူးချင်းရဲ့ခွင့်ရေးတွေနဲ့တောင်မှရှိအောင်လုပ်တယ်လို့ကျွန်တော်ယူဆတာပေါ့နော
်ဒါပေမဲ့တစ်ဖက်မှာတော့ဒီဥပဒေကျမ်း၄ခုကိုသဘောမတူတဲ့အမြင်တွေလည်းရှိနေကြပါတယ်2009ရွှေဝါရောင်တန်ခါအရေးခင်းဖြစ်ပြီးမှဖွဲ့စည်းခဲ့တဲ့ရွှေဝါရောင်တန်ခါတော်များကွန်ရက်ကဥဆောင်ဆရာတော်ဗဒ္ဒနာဥပ္ပန္နဝင်သားကတော့သူ့အနေနဲ့ဒီဥပဒေတွေမလိုအပ်ဘူးလို့ရှုမြင်ပါတယ်
။အဲဆိုနေတဲ့အပေါ်မှာမြန်မာနိုင်ငံမှာဒီ deployment ကို globalization ကိုစိတ်ဝင်စားတဲ့ပုံစံတွေအနေနဲ့ကတော့ဒီဥစ္စာကိုသဘောမကျဘူးပေါ့။အဲဒီမှာဘုန်းကြီးတို့လည်းပါတယ်သဘောမကျတဲ့အချိန်မှာ။အဲတော့ဒါကသူကအခုခေတ်စကားမှာပြောနေတာနောက်ကျောင်းပြန်သွားနိုင်တဲ့အနေအထားတွေလည်းရှိတယ်။အဲတချို့အရာကြတော့လည်းဒီglobalization မဖြစ်တော့ဘူးပေါ့နော်ခင်ဗျားမလျော်ညီတော်ဦးလို့လည်းပြောလို့ရတယ
်ချိန်ထဲမှာပဲ USCIRF ကထုတ်ပြန်ချက်ထွက်လာပြီးမှအစ္စလမ်သာသနာပိမာန်ရဲ့ဥဆောင်စော်ရေးမှုဥယျာဉ်လွင်ကတော့ဒီမျိုးဆောင်ဥပဒေ၄မျိုးတကယ်လိုမလိုပြန်သုံးသပ်တယ်လို့ပြောပါတယ
်အဓိကကကျွန်တော်တို့ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရောကိုက်ညီမှုရှိရလားပြီးတဲ့အခါမှာလူအခွင့်အရေးဆိုတဲ့ဟာကိုလည်းကျွန်တော်တို့ကြည့်ရပါလိမ့်မယ်အဲ့ဒါလေးနဲ့ကိုက်ညီမှုရှိတယ်ဆိုရင်အပြည်ပြည်ဆိုင်ရာကရင်ကျေးသောလူအဖွဲ့အစည်းကလက်ခံနိုင်သောစာရင်းစာညွှန်းတွေနဲ့လုပ်မယ်ဆိုရင်ကျွန်တော်ဘာမှမှတ်ချက်ပေးစရာမရှိဘူးဒီဥပဒေများသည်အစ္စလမ်ဘာသာဝင်များကြောင့်ထုတ်ရပါတယ်ဆိုရင်တော့ကျွန်တော်ပြင်းပြင်းထန်ထန်ပြတ်ပြတ်သားသားကန့်ကွက်ပါတယ်လို့အဲ့ဒါကျွန်တော်ပြောချင်ပါတယ်
2014နှစ်ကုန်ပိုင်းတုန်းကထွက်ပေါ်လာတဲ့မျိုးဆောင်ဥပဒေ၄မျိုးကိုလွှတ်တော်ကိုတင်ပြပြီးဖြစ်တဲ့အတွက်လက်ရှိချိန်မှာဥပဒေကျမ်းကော်မတီကလေ့လာမှုတွေလုပ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မျိုးဆောင်ဥပဒေကျမ်းတွေကိုစောင့်ကြည့်နေတယ်လို့တိုက်ခန့်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်စန်းစုကြည်ကပြောဆိုထားသလိုဥပဒေကျမ်းကော်မတီရဲ့ပြင်ဆင်မှုနဲ့ဒီဥပဒေတွေကိုချပြလာပြီးဆိုရင် NLD အနေနဲ့ဆွေးနွေးတာတွေရှိလာနိုင်မယ်လို့ NLD ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။ကျွန်တော်တို့ဘာမှသဘောထားမမီးသေးဘူး။အဲ့ဒီပို့လိုက်တဲ့ဥပဒေကျမ်းကိုဒီဥပဒေနဲ့ပေါ့ဘယ်နဲ့ဘောနဲ့အစိုးရကပို့တဲ့ဥပဒေကြမ်းကိုအခုပြည်သူ့လွှတ်တော်ကဥပဒေကြမ်းကော်မတီကိုပေးထားလိုက်တယ်။ tidak lagi ariane belu biasa ni, pisau ni belu biasa ni, mama mesti dulu. Tiba tu sah ayu bawa, ayu ubi yang kombi ya, sahan pola dulu sih no. Jangan lupa hari bawa apa, cibi bawa biolo sulu yang ni. Nah, lo ni bawa di poesi awi bawa, lo jangan lupa am biolo bawa. Kalau jangan lupa dah dulu ke, dulu ke, terbawa atau tidak nak ni. Jangan lupa orang kena belu, jangan lupa pola de ubi yang cibi ma, bibi ma, jangan lupa.
ဒီကျွန်တော်တို့ဘက်ကဟိုနှစ်ဖွဲ့ကြီးကဥပဒေပညာရှင်တွေနဲ့တိုင်ပြီးတော့မှဒါပြောလို့ရမယ်လေတရောင်း14ခုနှစ်နှစ်ပတ်လည်စီရင်ခံစားမှာမြန်မာနိုင်ငံရဲ့ပတ်သက်ပြီးတော့ US CIRF ကော်မရှင်နာမင်းကြီးတွေမြန်မာနိုင်ငံကိုရောက်လာတုန်းကလည်းလွှတ်တော်ကိုယ်စားလှယ်ပြီးပြည်ထောင်စုရဝန်ကြီးအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတော့ဒီဥပဒေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရဲ့ထုတ်ကိုယ်စားလှယ်မစ်စီယန်ဟီလီကလည်းမျိုးစောက်ဥပဒေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်ဖြစ်ရတယ်လို့သူခီးစဉ်ပြီးထုတ်
ဒီကနေ့ဒီနေ့ကတော့ကျွန်တော်တို့ရဲ့2023ခုနှစ်အတွက်အကြိမ်ပြုမှုတွေရှိနေစေပဲဆိုတဲ့အကြောင်းကိုပြပြပါအောင်မယ်မြန်မာနိုင်ငံမှာရတားဆိုးရတက်လာပြီးတဲ့နောက်ပြုပြင်ပြောင်းလဲမှုတွေတော်တော်များများလှုပ်ဆောင်လာနေပြီဆိုပေမဲ့ကလေးစစ်သားစုဆောင်မှုတွေကတော့ရှိနေစေပဲလို့
ILO နဲ့သဘောတူညီချက်ကိုထိထိရောက်ရောက်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အပြည့်အစုံကိုနန်းလောင်ကဆက်ပြီးပြောပြပါမယ်ရှင်။ဗြိတိန်နိုင်ငံအခြေစိုက်အပြည့်ပြဆိုင်ရာကလေးစစ်သားပပျောက်ရေးအဖွဲ့အစည်း Child Soldier International ကမြန်မာနိုင်ငံအတွင်းကကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာကို January လ အတွင်းထုတ်ပြန်လိုက်တဲ့အချိန်ဟာမြန်မာအစိုးရဘက်ကအရွယ်မရောက်သေးသူကလေးစစ်သား 42 ယောက်ကိုလွတ်ပေးလိုက်တဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။အဲ့ဒီအစီရင်ခံစာမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအတွင်းကလေးစစ်သားအသုံးပြုမှုတွေရှိနေသေးတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ပုံမှုဆက်ဆံလာတဲ့မြန်မာအစိုးရအတွက်ကလေးစစ်သားအသုံးပြုမှုရပ်တန့်ရေးဟာတွန်းအားတွေဖြစ်စေခဲ့တယ်လို့ လူအခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစိမြိုင်ကို VOA ကမေးမြန်းရမှာတော့သူကအခုလိုပြောပါရယ
်အဲဟိုကျွန်တော်တို့တော့ပြောစရာတိတ်မရှိပါဘူးလေသို့တော့ဒီ ILO နဲ့လက်မှတ်ထိုးထားတဲ့ဟာ2015မှာအပြီးပြတ်လုံးမဲ့အဲဆိုတဲ့အပေါ်မှာတော့ဟိုတတ်မတော်ဘက်ကလည်းပြန်ပြီးတော့ရင်ဟိုလွတ်ပေးနေတာဒီတော့တွေ့တာပေါ့ဗျာတွေ့တော့ကျွန်တော်တို့ကတော့ဒီ MOU ကိုတော့ချစ်တိအောင်လုပ်မယ်လို့ဒီလိုတော့ကျွန်တော်တို့မျှော်လင့်နေတာပေါ့လေသို့တော့လက်ရှိအခြေအနေကိုတော့ကျွန်တော်တို့လည်းသိရှိနိုင်စွမ်းတော့မရှိပါဘူးဗျာအမှုကျွန်တော်တို့ငင်းဆန်နဲ့မငင်းဆန်မှုတော့လည်းမပြောလို့ပါဘူးလေဘာလို့အတွဲကြကြမသိဘူးဆိုတဲ့သဘောပဲကျွန်တော်တို့ပြောလို့ပါတယ်ကျွန်တော်တို့သိတာကတော့စီမံချက်ချပြီးတော့ဟိုလုံးတင်တာလုံးနေတယ်ဆိုတာသိတယ်နောက်ခုနပြောလို့ကလေးတွေကိုအတုပ်လိုက်ပြန်ပြီးတော့ရင်ကျွန်တော်တို့ဟိုဆေးလွှတ်ပေးနေတယ်မိဘတွေတန်းပြန်အပ်ပေးနေတယ်နောက်လူမှုရေးရလိုအပ်တာတွေတံပိုးကူညီပေးနေတယ်ဒါတွေတော့ပဲကျွန်တော်လည်းသိတာပ
ါမြန်မာတက်မတော်ဖက်ကလည်းဗိုလ်ချုပ်အစင်ရှိသူတူကကော်မတီတရက်ဖွဲ့စည်းပြီးစီမံချက်တရက်အနေနဲ့ဥဆောင်လုပ်ကင်နေတဲ့အပြင်စီစစ်လို့ရသမျှကိုလည်းလွှတ်ပေးနေတယ်လို့ဦးစစ်မြိုင်ကဆက်ပြောပါတယ်ဒါအပြင်အစီရင်ခံစားရေးဖော်ပြချက်အရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမှာကလေးစစ်သားအုံပြုမှုတွေရှိနေသေးတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့ KIO ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကအခုလိုညင်ဆန်ပါတယ်
မြန်မာစုရကလည်းဒီစိတ်ကိစ္စတော့အများအားပြောပါလေတခြားလည်းနိုင်ငံဖွဲ့စည်းမှလည်းကလေးစစ်တာရှိပါတယ်ဆိုတဲ့ဟာမျိုးဟိုတားပြုံနေပြပြီးတော့ထင်အောင်ထင်ရထင်မှလို့ထုတ်တာမျိုးတွေ့ရတယ်ခင်ဗျအဲ့ကြတော့ဒီကိစ္စပေါ်မှာကျွန်တော်တို့ကပြောချင်တာတော့အရင်ရင်တုန်းကတော့ဒါရှိကောင်းရှိပါလိမ့်မယ်ရှိလည်းရှိပါဟိုရှိခဲ့ပြီးပါပြီဒါပဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီဟိုနိုင်ငံကနေပြီးတော့သတ်မှတ်ထားတဲ့စာနှုန်းကိုကျွန်တော်ဖြစ်နိုင်တယ်လို့အဲ့ဒီဟိုစီးရင်စီကောင်းကိုလိုက်လာပြီးတော့ကျွန်တော်ရဲ့တပ်တွေမှာဒီကလေးစိတ်ဓာတ်မပါအောင်မရှိသေးရဲ့တဲ့ကျွန်တော်တို့ဝိုင်းပြီးတော့ဟိုကြီးကြီးကျက်ကျက်နဲ့ပေါ့နော်ကြီးကျက်ပြီးတော့ကျွန်တော်လုပ်တာမျိုးတော့အများရှိပါတယ
် KIO ဟာကုလသမဂ္ဂကပြတ်ထားတဲ့ကလေးစစ်သားအတုံးမပြူရေးဆိုင်ရာစညာစရန်းကိုလက်မှတ်ရေးထိုးထားတာမရှိပေမဲ့နိုင်ငံတကာကတတ်မှတ်တဲ့ဆံကိုလိုက်နာမှုရှိတယ်လို့ဆိုပါတယ်နိုင်ငံရေးစစ်ရေးတွေရှုပ်ထွေးနေတဲ့အချိန်မှာအပြည်ပြည်ဆိုင်ရာစာရန်းတွေကိုလက်မှတ်ထိုးဖို့အဟံအကြားရှိနေသေးတဲ့အတွက်လောလောဆယ်မလုပ်နိုင်သေးပေမဲ့နောက်အနာဂတ်မှာတော့လုပ်ရလိမ့်မယ်လို့ဦးလာနန်းကဆက်ပြောပါတယ် တရင်နာလဲနဲ့ကင်တပ်ဖွဲ့တွေအတွင်းကလေးစစ်သားအုံပြုမှုရှိနေတယ်လို့အဖွဲ့အစည်းတွေကဆွဆွဲပြောဆိုနေမယ့်အစားကိုဇလဲရီစီလွတ်ပြီးလာရောက်လည်လာဖို့ဦးလာနန်းကဖိတ်ခေါ်လိုက်ပါတယ်2014ခုနှစ်အတွင်းကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂကိုတိုင်ကြားလာတဲ့အချိန်မှာ AR တိုင်းမန္တလေးတိုင်းနဲ့ရန်ကုန်တိုင်းကအများဆုံးဖြစ်ပြီးသူတို့တွေဟာကြောင်းသွားတဲ့လမ်းမှာအလုရှာဖို့အင်္ဂါထွက်လာတဲ့အချိန်တွေမှာနှီးပေါင်းဆောင်3မိခေါ်ဆောင်သွားခြင်းခံခဲ့ရတာလို့အစီရင်ခံစာထဲမှာဖော်ပြထားတာပါမြန်မာပြည်ရင်းကကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကလည်း10နှစ်ကျော်ကြာအောင်မှတ်တမ်းတင်လာခဲ့တာပါကလေးစစ်သားအုံပြုမှုရပ်တန့်ရင်းနဲ့ပတ်သက်လို့2015မှာအလုံးစုံအဆုံးတတ်နိုင်ရင်အတွက်အပြည့်ပြည့်ဆိုင်ရာအလုပ်သမားအဖွဲ့အစည်း ILO နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရက2012ခုနှစ်ကသဘောတူစာချုပ်ရေးထိုးထားပါရဲ့ရှင
်။တော်ရရှိမြတ်နော်။နိုင်ငံရေးပြဿနာ၊ညီညွတ်ရေးပြဿနာတွေဆင်မတွန်းနိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကြီးတက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဒီဥပဒေကိုပြန်လည်ဆုံးသတ်ဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုပြန်ကြားခဲ့တဲ့သဝန်တော်ကိုလည်းအကြောင်းသားတွေကလက်မခံနိုင်ဖြစ်နေကြပါတယ်။ဆိုရင်ဒီပြဿနာကိုဘယ်လိုကင်တွယ်ဖြစ်ရှင်းသင့်တယ်လို့သောရရှင်တွေထင်ကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255 fax နံပါတ် 2323255 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှကျင်းပနေတဲ့မယ်ဆက်ကြဝဠာပြိုင်ပွဲနောက်ဆုံးအခြေအနေကိုပြောပြပါမယ်အခုလက်ရှိအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှကျင်းပနေတဲ့63ချိန်မြောက်မယ်ဆက်ကြဝဠာပြိုင်ပွဲမှာနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ကိုစားပြုပြီးတော့ရှင်ပြိုင်နေသူကတော့ရှားထွတ်အိန္ဒြာပါပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်ထရာဘီယမဝစ်ဆုံနဲ့ရှင်ပြိုင်ခဲ့တဲ့အတွေ့အကြုံနဲ့လာမယ့်တနင်္ဂနွေနေ့နောက်ဆုံးပွဲအတွက်ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးတော့ပြိုင်ပွဲကျင်းပရာစီကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သူမိုင်းအင်ဂျင်နိုင်ကရှားထွတ်အိန္ဒြာကိုတည်တံ့တွေ့ဆုံမေးမြန်းခဲ့ပါတယ်ရှင
်ရှားထွတ်မင်္ဂလာပါ
မင်္ဂလာပါမအ
ဲ့တော့22ရက်နေ့ကပြိုင်ပွဲအတွေ့အကြုံလေးပြောပါအောင်ရှင်
ဟုတ်ကဲ့ပါမအဲ22ရက်နေ့ကတော့ညီမလည်းပထမဆုံးပေါ့နော်ဒီလိုမျိုးစင်မော်စားတက်လာဆိုနည်းနည်းတော့ကြောက်တဲ့စိတ်တော့ရှိရယ်ဒါမဲ့လည်းကိုဟိုအကောင်းဆုံးလောက်ရမယ်ဆိုရယ်စိတ်နဲ့ညီမစင်မော်ရဲဝင်တက်ခဲ့ပေါ့နော်ဒါမဲ့ကိုတိတ်ပြီးတော့အားမရခဲ့ဘူးအဲ final ကြရင်တက်ပို့ပြီးတော့စ조사ဖို့အတွက်အဲနန်းစာရအများကြီးရခဲ့တယ်ဒီပွဲမှာဆိုရင်ဘယ်လိုပဲပြောဒါ national costume ကိုအဓိကထားပြီးပြရတဲ့ပွဲဖြစ်တဲ့အတွက် national costume မှာတော့ဒီညီမရဲ့မျက်နှာအနေထားဘရောမဒီညီမတို့ပန်ထရာဘီယမဘရောမမရှိရဲ့အတွက်ညီမအမျက်နာတော့တီနေတာဖြစ်တဲ့ပရိတ်သတ်တွေနည်းနည်းတော့သူတို့စိတ်ထဲမှာညီမနေမကောင်းလားဖြစ်တာဆိုပြီးတော့ဖြစ်သွားတယ်ဒါပေမဲ့ဟိုဒါကညီမလည်းအဲ့ချင်းအရာဖြစ်သွားတာဆိုတော့လေလုံးဝအမျက်နာအတီပဲဆိုတော့အဲ့လိုမျိုးလေအခက်အခဲတစ်ခုရှိသွားတယ်ဒါမဲ့အားလုံးအဆင်ပြေပါရဲ့ဒီ final ကြရင်ကိုဘလို့ထပ်ပြီးတော့စူးစမ်းခွင့်စူးစမ်းရမယ်ဘလို့ထပ်ပြီးတော့ပြင်ဆင်ရမလဲဆိုတော့ပြင်ဆင်ချက်လေးတွေတော့ရပါပါတယ်မဟုတ်ဟု
တ်ကဲ့အဲ့တော့ဒီအခုနောက်ဆုံးပြိုင်ပွဲအတွက်ပေါ့လေအဲ့ဒီမှာရေကူးဝစ်ဆုံရဲ့ညနေကင်းဝစ်ဆုံရဲ့ဝေးရတဲ့ခါမှာညီမအတွက်ပို့ပြီးတော့ဘလို့အတွေ့အကြုံပေါ့နော်ညီမအနေနဲ့ဘလို့ဟိုဘေးအောင်ပို့ပြီးတော့အားရမိလဲရှင်
ညီမကတော့ဒီ Simpson နဲ့ရှောင်းရတဲ့ brand ပို့ပြီးတော့အားရရယ်ပရိသတ်တွေကတော့မသိပေမဲ့ညီမအင်ကြီး dressing ညီမကဒီရပိုင်းအတွက်မှာနည်းနည်း weight ကျသွားတဲ့အခါကျတော့အင်ကြီးကနည်းနည်းပွားသွားတယ်ပွားသွားတဲ့အခါကျတော့အင်ကြီးကအောက်ကိုပုံကျနေတာအဲ့ဒါနဲ့နှီးမအမြန်ဟိုအောက်ဘက်ကိုတင်းရတာတို့ဒီခါးတွေတင်းရတာတို့ပြန်လောရတယ်ပေါ့နော်ဟိုအဲ့ဒီရက်မှာတော့တော်တော်တော့ဟိုအခက်ခဲတော့နည်းနည်းတော့ရှိသွားတယ်ဒါမဲ့လည်းအကောင်းဆုံးစင်မမတော့အကောင်းဆုံးလုပ်ပြနိုင်ခဲ့ပါတယ်ဟုတ်
အခုဒီမျိုးသားဝတ်စုံပေါ့နော် National Costume နဲ့ပတ်သက်ပြီးတော့သူတို့စုပေးတာတွေပါတယ်လေကြီးညာပြီလားရှင
်အခုလောလောဆယ်တော့ voting မှာ top 5ထိတော့ညီမမပါဘူးဆိုတော့သူတို့က voting ကို Twitter နဲ့လုပ်တာဆိုတော့မြန်မာနိုင်ငံလူတွေက Twitter သိပ်မသုံးကြဘူးလေအဲ့ဒီခါကျတော့အခုလောလောဆယ်တော့ဒီ top 5ဇယင်းကအိန္ဒိယ Indonesia ပြီးတော့ Canada now Argentina now Germany ဒီ၅ယောက်ကတော့ top 5ဖြစ်နေတယ်မှာဟုတ်
အဲ့တော့ဒီအခုလိုလေနိုင်ငံတကာအလှပြိုင်ပွဲကြီးမှာပေါ့နော်မြန်မာအမျိုးသမီးတွေမြန်မာအလှမယ်တွေဝင်ပြီးတော့ရှင်ပြိုင်ရမှာနော်အထူးသဖြင့်နိုင်ငံတကာအလှမယ်တွေနဲ့ရှင်ပြိုင်ဖို့ကဘယ်လိုအခြေချင်းတွေရှိဖို့လိုအပ်လဲရှင
်အကြီးကတော့ကြောက်နေတော့မပီဘူးမှာမြန်မာဆိုလည်းဒါကိုဒီလောက်ပြင်ဆင်ထားရအောင်မှာဘာပဲပြောသူများတွေနဲ့ရှင်လိုက်တဲ့ခါကျရင်ကိုကြောက်တဲ့စိတ်ကရှိသေးရလေအကြီးကတော့စိတ်သက်ဒီထက်ပိုပြီးတော့မြန်မာထက်ပိုပြီးတော့မားစေခြင်းနဲ့အားလုံးပြီးတော့အားလုံးနဲ့တန်းတူပေါ့နော်လိုက်နိုင်ဖို့အတွက်အဲမျောလင့်နေနောက်တစ်ခုကဟိုစကားပြောဆိုတာတက်ဒီတန်တဲ့ဘဟုတ္တပိုင်းလေးတွေနောက်အချိန်တိကျဖို့လေးတွေကိုညီမတိုက်တွန်းခြင်းနဲ့ပြီးတော့ဒီမှာဒီလိုနိုင်ငံတကာပွဲတွေဆိုတာကိုယ့်နိုင်ငံပွဲနဲ့မတူပို့ပြီးတော့တင်းကျပ်တယ်ပို့ပြီးတော့လဲဟိုစီကန်ချီရယ်ပေါ့နော်အဲ့ဒီခါကျတော့ကိုကဟိုကိုယ့်နိုင်ငံထက်ကိုယ့်နိုင်ငံမှာတော့ငါချက်ကိုပို့လုံးနိုင်မှုအဲလေ့ကျင့်စေခြင်းပါတယ်လို့ဟုတ်
အခုဒီမြန်မာအလှမယ်တွေလေနိုင်ငံတကာမှာဝင်ပြီးတော့ရှင်ပြိုင်တဲ့အခါမှာတချို့ဟိုပြဿနာဖြစ်တာတွေလည်းရှိရပါတော့အခုညီမအနေနဲ့ရောဒီလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့အခါမှာအထူးသဖြင့်မယ်အဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့အခါမှာရောဘယ်လိုအခြေအနေရှိလဲရှင
်အာညီမကတော့ညီမအရင်ကတည်းကပေါ့နော်ညီမအားလုံးနဲ့အစင်မြောင်ပေါင်းတတ်တယ်အဲဒီမှာလည်းကျန်တဲ့ miss အကောင်လုံးနဲ့ခင်တယ် organization နဲ့လည်းအဲကောင်းကောင်းယူခင်တယ်ဘာလို့ဆိုတော့ဟိုညီမကတော့ဘသူ့ဟိုမှာစိတ်ထဲမှာမထားဘူးကိုယ်ချစ်သည်ဖြစ်စေမုန်းသည်ဖြစ်စေကိုယ့်ဘက်ကတော့အကောင်လုံးကိုမေတ္တာထားပြီးတော့ဆက်ဆံတယ်ဟုတ
်ကဲ့အခုဒီ25ရက်နေ့မှာပြိုင်ပွဲစီစဉ်အတွက်ကောညီမတို့ဘာတွေပြင်ဆင်ထားပြီလဲရှင
်ဟုတ်အခုဆိုရင်ညီမတို့နေတိုင်းလို့ training တွေလုပ်နေရ rehearsal တွေလုပ်နေရပြီအဲအခုညီမဆိုရင်လည်းဒီ evening gown တွေပါရအစားတို့ကဒီမှာအရန်ကောင်းပါတယ်ဘာလို့ဆိုတော့ evening gown တွေညီမတို့ယူလာ evening gown တွေတို့အဆင်မပြေအကုန်ပြန်လုပ်ပေးတယ်အဲအဲ့တခုကောင်းတယ်နောက်ပြီးတော့သပင်နေ makeup တွေဆိုလည်းအဲ့လိုပဲဟိုတို့မညီးမညူအမြန်အမြန်တယောက်ပြီးတယောက်ကိုလုပ်ပေးရှာပါတယ်ဘာလို့ဆိုတော့တို့မှလည်းဟို facility အပြည့်ရှိရယ်လေအဲဒါမဲ့ညီမဖြစ်စေချင်တာကိုယ့်ဘာကိုအစားရကြိုတင်ပြီးပြင်ဆင်သွားပါညီမတော်မှဒီလောက်အချိန်လေးအများကြီးရပြီးတော့ပြင်ဆင်လာခဲ့တာတော့မှတကယ်ပွဲနေမှာကိုယ်ခန္ဓာကိုယ်အချိုးစားပိန်နေသွားတယ်အဲ့လိုမျိုးဖြစ်သွားတဲ့အခါကျတော့အဆင်မပြေလာလေးရှိရပေါ့ဒါပေမဲ့အဆင်မပြေတာကိုကောင်းတဲ့ထဲမနေပဲနဲ့အဆင်ပြေအောင်လုပ်လိုက်မယ်ဆိုရယ်စိတ်နဲ့စူးစမ်းစေချင်ပါတယ်ဟုတ်
အဲ့တော့အခုဒီညီမပြည်သက်တွေပေါ့နော်အခုညီမအခုလို့ဒီတကယ်နာမည်ကြီးမဲဆက်ကြော်လာပြိုင်ပွဲကြီးမှာဝင်ပြိုင်နေတဲ့အတွက်ညီမနိုင်ငံကပြည်သက်တွေလည်းတော်တော်စိတ်ဝင်စားနေကြတယ်ပေါ့နော်အခုအဲ့တော့အဲ့အတွက်ညီမဗာများပြောချင်သေးလဲရှင
်အာပြည်သက်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ညီမကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအကုန်လုံးညီမဘက်ကယက်တီပေးကြရယ်အဲညီမအင်္ဂလိပ်စာမကောင်းဘူးဟိုညီမ speaking skill အလောက်မကောင်းပေမဲ့လည်းတို့တွေလက်ခံပေးနိုင်ကြရယ်အဲပြီးတော့ညီမပြည်သက်တွေတောင်းဆိုညီမအကြောင်းရံမဖြစ်ပါနဲ့လို့တောင်းတဲ့တော့ပေါ့နော်အဲ့လိုမျိုးအခက်မတင်တာလေးတွေရှိကြတယ်ပေါ့နော်အဲ့ဒီအတွက်ညီမတောင်းဆိုပါတယ်ပြီးတော့ညီမကိုဆက်ပြီးအားပေးပါအောင်လို့အားလုံးကျေးဇူးတင်ပါတယ
်ဒါကတော့မြန်မာနိုင်ငံကိုစားပြုမဲ့ဆက်ကြဝလာပြိုင်ပွဲဝင်နေသူရှာထွတ်အင်ဒရာကိုမယ်ရင်ချင်းနိုင်ငံကတည်တံ့တွေးဆုံမြင်းမြန်းခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲလာမယ့်တနင်္ဂနွေနေ့ဒေသစံတော်ချိန်ည၈နာရီကျရင်တော့ဒီနှစ်အတွက်မဲ့ဆက်ကြဝလာတရဖူကိုဘသူစောင်းမလဲဆိုတာကိုသိရမှာပါဒီတရဖူကိုဘလို့အဖိုးတန်ကြောက်တွေနဲ့လှုပ်ထားပြီးတော့ဘလောက်တောင်တန်ဖိုးရှိတယ်လဲဆိုတာကိုမဲ့ရင်ချင်းနိုင်ငံပဲဆက်ပြောပြပါမယ်ရှင
်နမေကျော်ကပမဲဆက်ကြော်လာပြိုင်ပွဲကြီးမှာချီးမြှင့်မဲ့ဒီနှစ်အတွက်တရဖူဟာအလွန်တန်ဖိုးကြီးတယ်အလွန်ထူးခြားတယ်လို့အဖွဲ့ရဲ့အကြီးအကဲတွေကပြောပါတယ်ဒီတရဖူကိုတီထွင်ဖန်တီးဖို့အတွက်နိုင်အချိန်ပေါင်း3,000လောက်ကြာခဲ့ပါတယ်တရဖူရဲ့တန်ဖိုးကတော့ဒေါ်လာငွေ3,000,000လောက်ရှိတယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်ဒီဟာကိုတီထွင်ဖန်တီးတာနဲ့ပတ်သက်ပြီးတော့ Miss Universe အဖွဲ့ကြီးရဲ့တာဝန်ရှိပုဂ္ဂိုလ်တဦးဖြစ်တဲ့ Sean McLean ကိုမေးကြည့်ပါတယ
် It's made of diamonds, topaz, crystals. It's all very very secure crown so when it goes in Miss Universe's head, it's not going to fall off.
ဒီတဲ့ပုဂ္ဂိုလ်စိန်တွေဥပဒေအကြောက်တွေတလင်းကြောက်တွေနဲ့လုပ်ထားတာပါဆိုတော့ဒါကတိတ်ကိုဘေးရန်တွေကင်းတဲ့တရဖူဖြစ်ပြီးမဲဆက်ကြော်လာရဲ့ခေါင်းပေါ်ကနေပြုတ်ကြမသွားနိုင်ပါဘူးဒေါ်လာ3,000,000ကျော်တန်ပြီးတစ်ချိန်လုံးလုံခြုံရေးနဲ့ထားတာပါမြောက်မှာဆိုရင်လုံချုံနဲ့တက်တာတွေမှာထည့်ပြီးဘန်မှာအပ်ထားပါတယ်ဘယ်ဘန်ဆိုတာကိုတော့ကျွန်တော်မပြောနိုင်ပါဘူးဒါကိုထုတ်ပြရတာကျွန်တော်တို့အတွက်သိတ်ကိုစိတ်လှူရှားရင်ခုံရပါတယ်တနင်္ဂနွေညမှာမက်ဆေ့ချ်အဝလာကိုကြီးညာပြီးရင်တော့ရွေးချယ်ခံရတဲ့မက်ဆေ့ချ်အဝလာအစ်စ်ကိုဒီတရဖူစောင့်ပေးပြီးသူ့စီမှာတနှစ်တာရှိနေပါလိမ့်မယ
်အခုတနင်္ဂနွေနေ့မှာကျင်းပမယ့်မက်ဆေ့ချ်အဝလာရဲ့နောက်ဆုံးပြိုင်ပွဲမှာဘသူတရဖူစခုမလဲဆိုတာကိုတော့အားလုံးကစိတ်ဝင်တစားဖြစ်နေကြပါတယ်ရှင်
VOA ဝိုင်းတော့သူမဲရင်ချင်းနိုင်ကဒီမဲဆက်ကြဝလာပြိုင်ပွဲကျင်းပရာမာယာမီကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့ဇန်နဝါရီလ24ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုက်လို့မီတာ32 40နဲ့50ပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုတ်အင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်မျိုးသမီးကဏ္ဍမှာဆိုရင
်ကျမတို့ရဲ့ဒီရေရှည်အနာဂတ်အိမ်မက်ပုံရိပ်ကတော့သုံးဖြတ်ချက်ချတဲ့အဆင့်တန်းအဆင့်တန်းမှာအနည်းဆုံးအမျိုးသမီးပေါင်ဖို့ကရခိုင်နှုန်း30အနည်းဆုံးပါဝင်ရမယ်ဆိုပြီးကျမတို့ရဲ့
ဒီ WAB ရဲ့ရန်ကုန်ရုံးခွဲတာဝန်ခံနဲ့ VOA မင်းမြန်ခံအပြည့်အစုံမှနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုအောင်နဲ့ဒေါခင်မျိုးသက်ကတင်ပြပေးပါမယ်ရှင်။
အခုပထမဆုံးတင်ဆက်ပေးလိုတာကတော့မြန်မာ becomes battleground of growing China US rivalry တရုတ်နဲ့အမေရိကန်တို့ရဲ့အင်အားပြင်ဆင်ရာဒေသမြန်မာဆိုတဲ့သတင်းတပုတ်ဖြစ်ပါတယ်အမေရိကန်အနေနဲ့မြန်မာအစိုးရနဲ့ဆက်ဆံရေးပြန်လည်တည်ဆောက်လာနေတာကြောင့်တရုတ်နိုင်ငံစွမ်းအင်လုံခြုံရေးနဲ့အာရှနဲ့ဆက်သွယ်မဲ့အစ်စ်လမ်းမကြီးဖောက်လို့ရမှာအဓိကကြားတဲ့အိမ်ကြီးချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့တရုတ်နိုင်ငံဟာစိုးရိမ်နေပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့အိမ်နောက်ဖက်လူတော်တင်စားခေါ်ကြတဲ့လက်တင်အမေရိကတန်းပြည်တွေနဲ့ဆက်ဆံရေးတိုးမြင့်လှုပ်ဆောင်လာတာတွေဟာအမေရိကန်နဲ့မြန်မာတွေပိုနီးကပ်လာအောင်တွန်းပို့သလိုမျိုးဖြစ်နေတယ်ဆိုပြီးတရုတ်သတင်းမီဒီယာချို့မှာဖော်ပြထားတာကိုအခုသတင်းမှာဖော်ပြထားပါတယ်မကြသေးခင်ရပိုင်းတွေအတွင်းကဆိုရင်လေအမေရိကန်မြန်မာကြားဒုတိယအကြိမ်လူခွင့်ဆွေးနွေးပွဲကိုမြန်မာနိုင်ငံမှာကျင်းပခဲ့တာမှာဒီမိုကရေစီလူခွင့်နဲ့အလို့သမားရေးရာလက်ထောက်ဝန်ကြီးထွန်မာလင်နော့စကီဦးဆောင်ပြီးတခြားစစ်ဘက်ရရှိတွေလည်းပါဝင်ပါတယ်ဒါအပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်တရုတ်ကောင်စစ်ဝင်ဦးဆောင်တဲ့အဖွဲ့အားလည်းမကြသေးခင်ကကချင်ပြည်နယ်တွင်ဖမ်းဆီးခံခဲ့ရတဲ့တရုတ်နိုင်ငံသားတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်ကချင်ပြည်နယ်မှာမြန်မာအစိုးရတက်တဲ့ကချင်လူမျိုးရေးတက် KNY ကြားမကြသေးခင်ကမှစတင်ပြီးတိုက်ပွဲတွေဖြစ်လာတာကလည်းတရုတ်ပြည်အတွက်စိုးရိမ်စရာဖြစ်နေပြီးတကယ်လို့သာဒီအခြေအနေတွေထပ်ဆိုးလာရင်မြန်မာနဲ့ကဲ့ရဲ့တရုတ်ပြည်ရဲ့ဗျူဟာမြောက်ဒေသဖြစ်တဲ့ယူနန်ပြည်နယ်ရဲ့ကိုမြန်မာဒုက္ခသည်အများပြထွက်ပြေးခလုံးလာမှာဖြစ်ပါတယ်ဒီအကြောင်းပြည့်စုံကိုတော့ www.thehindu.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့တင်ပြချင်တာကတော့မြန်မာ President's Office vows prop into teachers debts သိဆုံးခဲ့တဲ့ဆရာမများအမှုကိုစုံစမ်းစစ်ဆေးဖို့အတွက်မြန်မာသမ္မတရုံးကတိပေးဆိုတဲ့ AFP သတင်းပဲဖြစ်ပါတယ်ဇန်နဝါရီလ16ရက်နေ့ကအရှမ်းပြည်နယ်အတွင်းကချင်ဆရာမ2ဦးအတ္တမပြုကျင့်ခံရပြီးတော့တတ်ခံခဲ့ရတဲ့အမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သမ္မတရုံးပြောခွင့်ရသူကဇန်နဝါရီလ23ရက်နေ့မှာပြောကြားတယ်ဆိုပြီးတော့သတင်းမှာဖော်ပြထားတာပါအသက်20နဲ့21နှစ်အရွယ်ဘာသာရေးအဖွဲ့ကစေလွတ်ထားတဲ့လောအားပေးဆရာမ2ဦးဟာရှမ်းပြည်မြောက်ပိုင်းကဝံခရွာကသူတို့ရဲ့အခန်းထဲမှာရရဆက်ဆက်တပ်ဖြတ်ခံရတဲ့ပုံတွေဟာလူမှုကွန်ရက်မီဒီယာတွေမှာလည်းပြန့်နှံ့နေတာပါဒေသခံရဲဌာနနဲ့ပြည်내အစိုးရတွေကဒီကိစ္စပေါ်မှာစုံစမ်းစစ်ဆေးနေပြီးတော့ဒီကိစ္စနဲ့ပတ်သက်လို့လူတွေကစစ်တပ်ပေါ်ဆွဆွဲရတယ်ရှိပေမဲ့လည်းအထောက်အထားရှိဖို့လိုမယ်လို့သမ္မတရုံးပြောခွင့်ရသူဦးစော်ထေကAFP သတင်းဌာနကိုပြောဆိုကြောင်းဖော်ပြထားပါတယ်။စစ်သားတွေကသာဒီလိုမျိုးရာဇဝတ်မှုကျိုးလို့ရင်ဒါဟာလက်ခံနိုင်စရာမရှိဘဲနဲ့ပြင်းပြင်းထန်ထန်အရေးယူသွားမယ်လို့လည်းသူကပြောတာပါ။ဒါမဲ့လည်းဒီကိစ္စပေါ်မှာစုံစမ်းစစ်ဆေးဖို့အမေရိကန်ကတိုက်တွန်းတာကိုတော့အမေရိကန်အနေနဲ့တိုင်းပြည်ရဲ့အချုပ်အခြာကိုလေးစားဖို့လိုကြောင်းပြောပါတယ်။အပြည့်အစုံကိုတော့ news.yahoo.com မှာဖတ်ရှုနိုင်ပါတယ်ရှင်။
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်3နှုတ်တွေကိုဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင
်။ဒီကိစ္စနဲ့တွေ့တင်ပြမယ့်အီဒီယန်အသုံးကတော့
Not bad
and eyelash
ဖြစ်ပါတယ်ဆာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyei lash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များသိပြီးဖြစ်ပါလိမ့်မယ်ဒါကြောင့် not bad and eyelash idiom အတိအပယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝန်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
သူသမီးကသူအိမ်တော်ပြုတော်မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တလို့ပဲလို့အတိအပရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းတိုင်းတင်ဆက်ပေးနေကြ American idiom သုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မျိုးသမီးကဏ္ဍမှာတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီရဲ့ကြိုးပမ်းမှုမှာမြန်မာအမျိုးသမီးတွေရဲ့အခမ်းကဏ္ဍတိုးမြင့်ဆောင်ရွက်နိုင်ဖို့ရည်မှန်းချက်နဲ့ဖွဲ့စည်းခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WFP ရဲ့ရန်ကုန်ရုံးခွဲတာဝန်ခံလည်းဖြစ်အဖွဲ့ရဲ့တွဲဘက်အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ Julia Merrick ကို VOA ရန်ကုန်ရုံးခွဲကနေ Editor Dokin Sowin ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
အခု WLP ပေါ့နော်မြန်မာအဖွဲ့ချုပ်မြန်မာနိုင်ငံကထူထောင်ခဲ့တာဆိုလို့ရှိရင်15နှစ်လောက်ရှိပါပြီအဲ့တော့ဒီ15နှစ်လုံးလုံးမှာထိုင်းနိုင်ငံချင်းမိုင်မြို့မှာခြေစိုက်ခဲ့ရတယ်အခုတော့ဒီရန်ကုန်မြို့မှာလာပြီးတော့ရုံခွဲဖွင့်လှစ်ထားပြီလို့သိရပါတယ်ဒီလိုရန်ကုန်မြို့မှာရုံခွဲဖွင့်လှစ်ထားနိုင်အောင်လို့ဒီမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘယ်လိုသဘောတူညီချက်တွေရယူခဲ့ရပါလဲရှင်
ကျမတို့အနေနဲ့ကတော့တရားဝင်သဘောတူညီပြီးမှလာတယ်ဆိုတာတော့မဟုတ်သေးဘူးပေါ့နော်အဲဒါပေမဲ့2017နောက်ပိုင်းမှာကျမတို့လည်းဒီအပြင်မှာရက်နေတဲ့ဖွဲ့စည်းတစ်ဖွဲ့အနေနဲ့ဘယ်လိုမျိုးလူပေါင်းပါဝင်ပြီးမှပို့ပြီးမှပြောင်းလဲမှုရှိလာအောင်ကျမတို့လုပ်နိုင်မလဲဆိုတဲ့အနေထားမှာ2012ခုနှစ်မှာကျမတို့အဲဘီရုံးလုပ်ငန်းစဉ်အနေနဲ့ပနာမအနေနဲ့ကျမတို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်အဲဘီရုံးလုပ်ငန်းစဉ်အောက်မှာဆိုလို့ရှိရင်ကျမတို့ဒီမဟာမိတ်ချိတ်ဆက်တာတို့တိုးချေတာတို့အဲကျမတို့ဖွဲ့စည်းတွေနဲ့မှတစ်ဆင့်ကျမတို့လုပ်သွားတယ်ဆိုတော့အဲ့ဒီချိန်မှာကျမတို့မှာဟိုအမျိုးသမီးစင်တာဆိုမှကျမတို့စတင်ပြီးမှအကောင့်ထေဖော်နိုင်ခဲ့တယ်။ဆိုတော့အဲ့ဒီအမျိုးသမီးစင်တာကနေမှသင်ကျမတို့အဖွဲ့ချုပ်ရဲ့ရည်တည်ချက်နဲ့ကျမတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကျမလည်းကျမတို့ဘာကြောင့်မလို့ဒီအမျိုးသမီးဟိုအဖွဲ့ချုပ်ကိုထူထောင်ရတယ်လို့ဆိုတော့ကျမတို့ရဲ့ရည်မှန်းချက်ပန်းတိုင်းကျမတို့ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူလူထုကြားထဲမှာအပေါ်ပြီးမှစိတ်ဝင်သွားနိုင်အောင်လို့ကျမတို့ရဲ့ strategy တတိယနေနဲ့ကျမတို့ကဒီအမျိုးသမီးစင်တာကိုဖွဲ့ခဲ့တယ်။အခုရုံးခွဲဆိုပြီးမှကျမတို့စပြီးဖွင့်လက်လိုက်နိုင်တာကတော့2014ခုနှစ်မှာမှကျမတို့ကရုံခွဲဆိုပြီးမှကျမတို့တတ်တတ်မှတ်မှတ်လုပ်လိုက်နိုင်တာပါအရင်ကတော့ကျမတို့ကဒီရန်ကုန်မှာတော့ရန်ကုန်စင်တာဆိုပြီးမှကျမတို့ကဒီမိတ်ချိတ်ဆက်မှုလုပ်ငန်းတွေပြီးလို့ရှိရင်ဒီရန်ကုန်မှာရှိတဲ့ဒီအမျိုးသမီးဖိုရမ်တွေစသဖြင့်ပေါ့နော်ကျမတို့ဒီတိုးချေလောက်လာနိုင်ခဲ့တဲ့အခုဒါပေမဲ့2014ကနေစပြီးမှတော့ကျမတို့ကရုံခွဲအနေနဲ့ကျမတို့တတ်မှတ်ပြီးမှဖွင့်လှစ်ခဲ့တာဖြစ်ပါတယ်
အဲ့တော့ဒီရန်ကုန်မှာရုံးခွဲဖွင့်လှစ်တဲ့အခါမှာမြန်မာနိုင်ငံထဲမှာရှိတဲ့တခြားအမျိုးသမီးအသင်းတွေနဲ့ရောမဟာမိတ်ဖွဲ့တာရှိပါလား
ဟုတ်ကဲ့ကျမတို့အဓိကညီအမလိုမဟာမိတ်ချိတ်ဆက်တာကတော့အဲဝန်ပေါ့နော်အမျိုးသမီးများကွင်းရမြန်မာနိုင်ငံပေါ့နော်
ကိုဂျူလီယာတို့ကအမျိုးသမီးအခွင့်အရေးမြင့်တင်ရေးကာကွယ်ရေးတွေလုပ်နေတယ်ဆိုတော့ဒီမြန်မာပြည်တွင်းမှာဖွဲ့စည်းထားတဲ့ပေါ့နော်မျိုးသမီးအသင်းတွေရှိတယ်မြန်မာမျိုးသမီးစီးပွားရေးဆောင်ဆောင်ရှင်များအသင်းတို့နောက်ပြီးတော့မိခင်နဲ့ကလေးဆောင်ရှောက်ရေးအသင်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေနဲ့ရောအဆက်အသွယ်ရှိပါလား
ကျမတို့ကတော့ဒီတိုက်ရိုက်ကြတော့ချိတ်ဆက်မှုတွေတော့မရှိဘူးဒါပေမဲ့ကျမတို့ရဲ့ဒီအမျိုးသမီးဖိုရမ်လို့ကျမတို့ဒီတခါတလေ event တွေမှာတော့ဖိတ်ကြားမှုတွေကတော့ရှိတာပေါ့ဒါပေမဲ့ကျမတို့ကတော့တူတာပေါင်းလို့မယ်မတူတာခွဲလို့မယ်ကျမတို့ရဲ့မတူတဲ့နေရာတွေကတော့တော်တော်များများလို့ယူဆပါတယ်
ဒ ဒီ WLB အနေနဲ့ပေါ့နော်မြို့သမီးအခွင့်အရေးတွေကာကွယ်ပေးဖို့ရှိမယ်။နောက်တိုင်းရင်းသူအမျိုးသမီးတွေရဲ့လူခွင့်ရေးချိုးဖောက်ခံရတဲ့ဟာတွေကိုပေါ့နော်ဟိုနိုင်ငံတကာတည်အောင်အစည်းအဝေးကြီးထုတ်ပြန်တာတွေရှိပါတယ်။အဲ့တော့ဒီမြန်မာနိုင်ငံအတွင်းမှာအခုလောလောဆယ်လက်တလောကြုံတွေ့နေရတဲ့ပေါ့နော်ဒီအမျိုးသမီးများပေါ့အကြမ်းဖက်တာပေါ့နော်ဒီလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအခုတလောကြားနေရတဲ့သတင်းတွေအများကြီးရှိပါတယ်။အခုဆိုလို့ရှိရင်ဒီမကြသေးခင်ကပဲဒီကချင်မြို့သမီးစေရနာဝန်ထမ်းအကြောင်းဆရာမလေးနှစ်ယောက်ကိုဒီအရမပြုကျင့်ပြီးတော့တက်သေးဆုံးရတဲ့အထိအကြမ်းဖက်ခဲ့တာတွေသိခဲ့ရပါတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အခု WLB အနေနဲ့ပေါ့လို့ဘလို့အခန်းကဏ္ဍကနေပါဝင်ပြီးတော့များစူးစမ်းဆောင်ရွက်နေတာရှိပါလိမ့်ရှင့်
။ဟုတ်ကဲ့ကျမတို့ကတော့အမျိုးသမီးအဖွဲ့အနေနဲ့ကတော့အမျိုးသမီးတွေကိုအကြမ်းဖက်တဲ့အပြုအမူတွေဆိုကျမတို့ကလုံးဝဆန့်ကျင်ပါတယ်ပေါ့အခုလိုမျိုးလိမ်ပိုင်းဆိုင်ရာကျူးလွန်ပြီးမှတတ်လိုက်တဲ့ဥစ္စာဆိုပို့ပြီးမှတော့ကျမတို့အနေနဲ့မခံရက်နိုင်ပြီးမှဟိုခံစားရခက်တဲ့အပြုအမူမျိုးဖြစ်ပါတယ်ဆိုတော့ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးမှကျမတို့ဒီကျမတို့အဖွဲ့အစည်းကလည်းတော်တော်များများအစီရင်ခံစာအုပ်တွေထုတ်ပြန်ထားတာတွေလည်းရှိပါတယ်ပြီးတော့ဒီသမရတက်လာပြီးရဲ့နောက်ပိုင်းမှာ2017ခုနှစ်ကနေ2023ခုနှစ်အတွင်းမှာပေါ့နော်ကျမတို့အမျိုးသမီးတွေအနေနဲ့ခံစားခဲ့ရတဲ့ဒီလူခွင့်ရချိုးဖောက်မှုတွေလိမ်ပိုင်းဆိုင်ရာကျူးလွန်ခံရမှုတွေကိုမြန်မာအစိုးရကတစုံတရာဖော်ပြနိုင်မလားအမှန်တရားရှာဖွေပေးနိုင်မလားဆိုပြီးမှကျမတို့ကစောင့်မျှော်နေခဲ့တယ်ဒါပေမဲ့အမှန်တရားမရှာဖွေပေးနိုင်ခဲ့တဲ့အတွက်ကြောင့်ကျမတို့ကဒီ2014ခုနှစ်မှာကျမတို့ same impunity same patterns ဆိုတဲ့ဒီအစီရင်ခံစာတစောင်းကိုကျမတို့ကထပ်ပြီးမှထုတ်ပြန်ခဲ့တယ်။အဲ့ဒီနောက်ပိုင်းမှာပဲ7လလောက်ကြာတဲ့နောက်ပိုင်းမှာလည်းကျမတို့ကနောက်ထပ်ပြီးမှဒါတွေကဆက်လက်ဖြစ်ပေါ်နေသေးတယ်။ဒီအမျိုးသမီးပေါ်မှာကြံဖက်မှုကရှိနေသေးတယ်ဆိုတဲ့အောက်စာကိုကျမတို့ဆက်လက်ပြီးမှ design မှတ်မှတ်စောင့်ကြည့်ပြီးမှထပ်ပြီးမှထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒီလိုမျိုးစောင့်ကြည့်နေတဲ့ဂျာထင်းကနေတော့မှလွန်ခဲ့တဲ့19ရက်နေ့ကပေါ့နော်အမျိုးသမီးနှစ်ယောက်ကရရက်ဆက်ဆက်မတင်းကျင်ပြီးမှရရက်ဆက်ဆက်အသက်ခံရတဲ့ဥစ္စာကိုကျမတို့အမျိုးသမီး2အနေနဲ့ကတော့လုံးဝလက်ခံနိုင်စရာအကြောင်းမရှိပါဘူးလို့ဒီအတွက်နဲ့ပတ်သက်ပြီးမှလည်းကျမတို့ဒီနေ့လေပိုင်းမှာကျမတို့ press conference ကျမတို့လုပ်ခဲ့ပြီးပါပြီဆက်လက်ပြီးမှတော့လည်းကျမတို့ခံစားခဲ့ရတဲ့အမျိုးသမီးတွေအတွက်အမှန်တရားအတွက်ကျမတို့ဆက်လက်ပြီးမှတိုက်ပွဲဝင်သွားမှာဖြစ်ပါတယ
်အခုဒီမြန်မာနိုင်ငံမှာလည်းအသွင်ကူးပြောင်းရေးကာလဟိုဖြတ်တန်းနေတယ်လို့ပြောရမှာပေါ့နော်အဲ့တော့အခုလည်း2015ဒီအထွေထွေရွေးကောက်ပွဲကလည်းမကြာခင်ကျင်းပါတော့မယ်ဆိုတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဒီနိုင်ငံရေးမှာရောဘယ်လိုပါဝင်ပတ်သက်မှုရှိမလဲဒီရှေ့လုပ်ငန်းစဉ်နဲ့ပတ်သက်တဲ့မဟာဗျူဟာတွေဘာတွေရောချမှတ်ထားတာရှိပါလား
ကျမတို့ရဲ့ဒီအဓိကလှုပ်ရှားတဲ့လုပ်ငန်းစဉ်၃ခုထဲကတစ်ခုဟာဆိုလို့ရှိရင်အမျိုးသမီးများဒီနိုင်ငံရေးဆွမ်းရည်မြင့်တင်ရေးလုပ်ငန်းဖြစ်ပါတယ်ကျမတို့ရဲ့ဒီရေရှည်အနာဂတ်အိမ်မက်ပုံရိပ်ကတော့သုံးဖြတ်ချက်ချတဲ့အဆင့်တန်းအဆင့်တဲမှာအနည်းဆုံးအမျိုးသမီးပေါင်ဖို့ကရခိုင်နှုန်း30အနည်းဆုံးပါဝင်ရမယ်ဆိုပြီးကျမတို့ရဲ့ဒီအနာဂတ်ဟိုပုံဖော်ထားတဲ့အိမ်မက်လေးဖြစ်ပါတယ်ပေါ့ဆိုတော့အဲ့ဒီအတွက်ပဲကျမတို့ကအမျိုးသမီးငယ်လေးတွေကိုဒီနိုင်ငံရေးထဲမှာစိတ်ပါဝင်စားလာအောင်အသက်တရွတ်ပါဝင်လာအောင်ကျမတို့ဟို6လတန်ဒီပြီးလို့ရှိရင်ကျမတို့စကဝိုင်းတွေပါတယ်ကျမတို့သူတို့ဟိုတင်တန်းတွေစွန့်ရည်မြင့်တင်ပေးတဲ့လုပ်ငန်းအစီအစဉ်တွေရှိပါတယ်ပေါ့အခုလည်းကျမတို့ဒီ6လတင်တန်းလုပ်နေတဲ့ကာလလေးကျမတို့အခုလက်ရှိမှာလည်းဟိုတင်တန်းတွေပေးနေပါတယ်နောက်ပြီးကြတော့ဒီအမျိုးသမီးတွေနိုင်ငံရေးထဲမှာပါဝင်လာနိုင်ဖို့ဆိုလို့ရှိရင်ကျမတို့တင်တန်းတွေပေးနေရုံနဲ့လည်းမပြီးဘူးအမျိုးသမီးတွေမှသာလေအမျိုးသမီးတွေရဲ့လိုအပ်ချက်တွေဘယ်လိုမျိုးမူပေါ်လစီချရမယ်ဆိုတာသိနိုင်တဲ့အတွက်ကြောင့်အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာတိုင်းမှာပါဝင်ရမှာဖြစ်ပါတယ်အမျိုးသမီးတွေဘလောက်ရခိုင်တော့ကဆုံးဖြတ်ချက်ထဲမှာပါဝင်နေကြထင်တာမြင်တာရှိတာကတော့အဓိကတော့လွတ်တော့အခုလက်ရှိမှာဆိုလို့ရှိရင်အမျိုးသမီးပါဝင်မှုနှုန်းက၄ရာခိုင်နှုန်းပဲရှိနေသေးတယ်ဆိုတော့ဒါကတော့အရန်နေသေးတယ်အမျိုးသမီးကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေမူပေါ်လစီတွေချမှတ်နိုင်ဖို့ကလွတ်တော်ကလည်းမရှိမဖြစ်အရေးအရန်ကြီးတဲ့နေရာကဏ္ဍဖြစ်ပါတယ်ဒါကြောင့်မလို့ဒီထင်တာမြင်တာရှိတဲ့လွတ်တော်မှာလည်းကျမတို့အမျိုးသမီးတွေက30ရာခိုင်နှုန်းအနည်းဆုံးပါဝင်နိုင်ဖို့ကအရန်ရေးကြီးပါတယ်ဒါကြောင့်မလို့ဒီကျမတို့ရဲ့ဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးထဲမှာပါဝင်လာနိုင်ဖို့အတွက်ကတော့ကျမတို့ပို့ပြီးမှဒီဇိုင်းမမဆွမ်းရည်မြင့်တင်မှုတွေလုပ်သွားမယ်ဒီချိန်ထဲမှာပဲကျမတို့ကအမျိုးသမီးတွေအမတ်လောင်းတွေဖြစ်လာမယ်ဆိုလို့ရှိရင်ကိုညီပန့်ပို့ပေးမယ်အစိုးရရမှာတခုကတော့ကျမတို့မြန်မာနိုင်ငံမှာအခုကပြောင်းလဲနေပြီဆိုတော့အတိုင်းကတစ်ခုလင်းမှာအမျိုးသမီးတွေအတွက်အာမခံချက်လုံးဝရှိတဲ့လုံခြုံမှုဆိုတာရှိစေချင်ပါတယ်အခုလက်ရှိကကျမတို့ဒီလုံခြုံမှုဆိုတဲ့အောက်စားမြန်မာနိုင်ငံမှာကျမတို့မခံစားရသေးပါဘူးဥပမာဆိုလို့ရှိရင်ဒီခုနကျမပြောသလိုပဲကျေးလက်ဒေသမှာရှိတဲ့စေတနာခွန်ထမ်းတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ဖြစ်တို့အတွက်လည်းလုံခြုံမှုမရှိနေသေးဘူးနောက်ပြီးကျတော့ဒီနိုင်ငံရေးပိုင်းမှာပါဝင်နေတဲ့ဒီ activist လို့ပြောမှာပေါ့နော်ဥပမာဒီအမျိုးသမီးအခွင့်အရေးမှာလှုပ်ရှားနေတဲ့အချိန်မှာချင်းချောက်ခံရတာမျိုးတွေအများကြီးက ုံတွေ့နေသေးတဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ WLB အနေနဲ့ပေါ့နော်ဒီရှေ့ဆက်ပြီးတော့မြန်မာနိုင်ငံအမျိုးသမီးတွေရဲ့အခွင့်အာဏာမြင့်တင်တဲ့နေရာမှာဒီရက်မကပို့ပြီးစွမ်းဆောင်နိုင်မယ်လို့ယူဆပါလား
ကျမတို့ကတော့စစ်အစိုးရလက်ထက်ကလေးကကျမတို့အမျိုးသမီးအခွင့်အရေးကိုဒီဇိုင်းမမလှုပ်လာခဲ့တဲ့အတွက်ကြောင့်ကျမတို့ကတော့ရှေ့ဆက်ပြီးမှလည်းဒီအမျိုးသမီးအခွင့်အရေးအတွက်တိုက်ပွဲဝင်သွားမှာပါအခုကျမတို့အဖွဲ့အဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်လည်းအရင်ဆုံးကဆိုလို့ရှိရင်အများကြီးအခက်အခဲတွေ့ခဲ့ပါတယ်ဒီအမျိုးသမီးအခွင့်အရေးလို့ကိုယ့်ရဲ့ဒီပတ်ဝန်းကျင်မှာပြောမယ်ဆိုလို့ရှိရင်လူရင်ကျင်းမှုအရာရောဘာသာရေးအရာရောထုံတန်းတလေရောအများဖြစ်နေခံနေရတယ်ဒါပေမဲ့ကျမတို့အခုဒီ10နှစ်ကျော်နောက်ပိုင်းတွေမှာဒီအမျိုးသမီးခွင့်ရေးဆိုပြီးမှပြောလာတဲ့အချိန်မှာပြည်သူလူထုတွေကအရင်တော့ကလောက်တော့မသိမ်းပါတော့တဲ့အနေအထားတွေတွေးရပါတယ်ဆိုတော့ကျမတို့မမြင်နိုင်တဲ့ဒီအနာဂတ်နေရာမှာဆိုလို့ရှိရင်တော့အမျိုးသမီးတွေဒီဥဆောင်ဥရွေးပြုတဲ့နေရာမှာခေါင်းဆောင်ပိုင်းတွေမှာအများကြီးရောက်လန်းနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ထို့နည်း၎င်းပဲကျမတို့လည်းအဲ့ဒီဘက်အောင်ကိုရောက်အောင်ကျမတို့အခုလက်ရှိလုပ်နေတဲ့အမျိုးသမီးတွေကိုစွန့်ရည်မြင့်တင်ရေးတွေဆက်လက်ပြီးမှလုပ်သွားမယ်နိုင်ငံတကာမှာရောကျမတို့ဒီပြည်သူလူထုကြားထဲမှာရောမြန်မာနိုင်ငံရဲ့ဒီအုပ်ချုပ်မှုအဆင့်ဆင့်တိုင်းမှာရောကျမတို့ကဒီအမျိုးသမီးတွေကိုနေရာရလာဖို့အတွက်အမျိုးသမီးတွေကိုနေရာပေးတက်လာဖို့အတွက်ကျမတို့ဆက်လက်ပြီးမှစီယုံနှုတ်ဆော်တော့မှာဖြစ်ပါတယ
်ဒီနေ့လာနေမနေ့တိုင်းထုံးလွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုသိပ္ပံတဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ဒီတစ်ပတ်တော့ရှင်းမြန်မာရီလက်ထက်မှာသိပ္ပံဤကျမှတ်တမ်းတင်ဖို့အတွက်ကြိုးပမ်းခဲ့တာလေးတွေကိုပကြီးဂီတနဲ့စာပေရုပ်ရှင်ဆယ်စုံအမှုပညာရှင်ကြီးဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးပါပညာရတစ်ခုတိုးတက်ဖို့အတွက်လိုအပ်တဲ့အချက်တွေထဲမှာစနစ်တကျမှတ်တမ်းတင်မှုဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစနစ်တကျမှတ်တမ်းတင်ဖို့အတွက်ကြိုးစားခဲ့တာတွေရှိပေမဲ့ဒီအလေးထွန်းကားဖို့အတွက်အများကြီးလိုအပ်နေပါတယ်လို့ဆရာဦးဝင်းဖေကပြောပါတယ်
။ဗမာကိစ္စပေါင်းမြုံများစွာမှာစနစ်တကျပြန်လုပ်ဖို့အများကြီးလိုစနစ်တကျအစဉ်လာအပြင်လုပ်ခဲ့တာတွေရှိတယ်။အလွန်ရှားတာအလေးအားအနံတိုင်းတာတွေနဲ့ပတ်သက်လို့နော်အလေးကြီးတိုင်းနာနဲ့ပတ်သက်လို့အဲ့ဓာရီကိုဘယ်ခင်မှာဘယ်လိုလုပ်ခဲ့တဲ့ standardize ဘယ်လိုလုပ်တယ်ဆိုတဲ့အမှတ်အသားတွေတော့ကြည့်ရပေါ့ဒါနဲ့အဲ့ဓာရီကစူးစမ်းပြီးတော့လုပ်ခဲ့ဘူးရယ်ဆိုတော့သိတာ
ဥပမာလေးတစ်ခုပြောပြပါစမ်းဘယ်လိုစူးစမ်းခဲ့လဲဆို
ဒီလိုပြဒီရှင်မင်းနေရဲ့လက်ထက်မှာဟိုမင်းလက်ထက်ဒီမင်းလက်ထက်မှာစာနှုတ်သတ်မှတ်တာတွေရှိတယ်အဲဆက်ဆံကြီးဇနန်းဘိုင်းနဲ့ဘာညာနဲ့ဆိုတော့ဒါတိကျပြောလို့မရဘူးသဘင်ဆိုတာဘလောက်ရှိတယ်ပေါ့လေနန်းစီတစီကဘလောက်ရှိတယ်ဆိုတော့နန်းစီကတူလာမှမဟုတ်တာအဲ့တော့မဖြစ်ဘူးအဲ့ဒီသတ်မှတ်မှဖြစ်မယ်ဆိုပြီးတော့သတ်မှတ်ထားတာရှိတယ်အဲ့ဒီဗမာရဲ့အတိုင်းဓာတ်တွေနဲ့ပတ်သက်လို့ standardize လုပ်ထားတဲ့ဟာကိုအဲ့ဒါဘာကြောင့်သိလို့ဆိုတော့အဲ့ဒါမျိုးတွေမရှိဘူးလို့ကျွန်တော်သွားပြောတာကျွန်တော်အဖေလူပဲရွှေပြည်ဥပဒေကမဟုတ်ဘူးกว่าတယ်အဲ့ဒါမျိုးတွေကိုသတ်မှတ်ထားတယ်ပြန်မသားမှတာလို့ဆိုအဲ့မှာမြေမယုံသွားကြည့်တယ်မန္တလေးမြို့ရဲ့ရှမ်းဘွေရကရဲ့အရှိပဲမှာဘုရားတစုရှိတယ်အဲ့ဒီဘုရားတစုမှာကြောက်စာတစ်ခုရှိတယ်အဲ့ဒီကြောက်စာပေါ်မှာအဲ့ဒီအတိုင်းဓာမှတ်ထားဒါပေမဲ့ကျွန်တော်ကဘာသွားသိလို့တော့ဖေဟိုးတော့ပြန်မမေးပါဘူးအဲ့ဒီကြောက်စာပေါ်မှာသတ်မှတ်ထားတဲ့အမှတ်သားဟာအပူချိန်ကြီးကလေးဘလောက်မှသတ်မှတ်ထားတာလေကျွန်တော်မမေးမိဘူးသူပြောတဲ့အချိန်မှလည်းမပါဘူးဒါနဲ့ကျွန်တော် physics လာရဲကောင်ဘူးအဲ့တော့ချွေပြူကြောင်းပေါ်မှာ68 degree Fahrenheit မှာအမှတ်သားနှစ်ခုလုပ်ရတယ်အဲ့ဒါရဲ့ကြားမှာဒါ1 millimeter ဒါမှမဟုတ် 1 centimeter ဆိုပြီးတော့ Paris မှာသူတို့က standardize လုပ်တယ်အဲ့တော့ဘာပါလို့ဆိုတော့ခုနကတော့ temperature ပါနေတယ်အဲ့ဒီတော့ကဟို linear expansion နဲ့ linear contraction ကိုသူကထည့်အတွက်ပတာမပါဘူးအဲ့ချွေညက်တခုရှိနေ
မန္တလေးအမှုပညာကျောင်းဘွားတော်ကမြမဂီတအတွက်သိပ္ပံနိကျမှတ်တမ်းတင်ဖို့လုပ်ခဲ့တာတခုရှိတယ်လို့ဆိုပါတယ
်မြမရရဲ့ဂီတသံစဉ်နဲ့ပတ်သက်လို့ယူပဝေဒပမောက္ခဥမ္မောက္ခကတတ်နိုင်သမျှတိတိကျကျတိုင်းတာပြီးတော့မှတ်တမ်းပြုစုတဲ့အလုပ်လုပ်ခဲ့ပြီသူအရင်လိုလာတဲ့ဆောင်းမောမောက္ခမောင်ဝင်းဖေကြီးငါရင်ကျက်မှုဝန်ကြီးဌာနကြီးအခုကြီးပေးဖို့အတွက်ငါဖွင့်ရပြီအဲ့တော့မင်းငါကိုကူညီပါဘာလို့ ਆ မလဲလို့ဆိုတော့ထင်ရှားတဲ့ဆိုင်းဆရာကြီးတွေကိုမင်းဖိတ်ပေးပါမန္တလေးပန်ပြာကျောင်းကိုလာပြီးတော့ ပြီးရင်သူတို့စိတ်ကြိုက်ဆိုင်ဒီပတ်လုံးတွေပေါ်မှာတန်းစင်ကိုညှိပါညှိပြီးသူတို့ကြိုက်ပြီဆိုတော့တပြိုင်နက်ငါကသိပ်ပံမိကြတိုင်းတာမှုအလုပ်ကိုငါပညာရှင်တွေနဲ့လုပ်မယ်ကျွန်တော်မမှတ်မိတာသူတို့လိုက်တဲ့ပညာရှင်ကြီးရဲ့နာမည်တွေကျွန်တော်မှတ်မိတော့3ယောက်လာတယ်လို့ကျွန်တော်မှတ်မိတယ်သူတို့ကတနေရာမှာတဲတယ်ဟိုတက်မှာ
နိုင်ငံသားသားလားဆယ
်မဟုတ်ဘူးဗမာပြည်တွေရပဲရှာဦးမောင်မောင်ခါကိုရိုင်းလာခြင်းမဟုတ်ပ
ါဟုတ်ကဲ့ဆယ
်အဲ့တော့ကျွန်တော်ကဆိုင်းဆရာတွေကိုဖိတ်ပေးရတယ်ကျွန်တော်ဖိတ်ပေးတာကဆိုင်းဆရာစိန်မောင်ကိုကြီးပါတယ်စိန်တင်ဟန်ပါတယ်နောက်ပြီးတော့မုံရွာကစိန်မြရှင်ပါတယ်ဒါကျွန်တော်မှတ်မိသော်ပြောပြတာနောက်ပခုတ်ကူကဆိုင်းဆရာပခုတ်ကူဆရာညိုးရဲ့တပည့်သူ့လည်းနာမည်မိသွားပြီအဲ့တော့ကျွန်တော်ထင်တယ်အားလုံးပေါင်းဆိုင်းဆရာ၁၀ယောက်လောက်ကိုကျွန်တော်ဖိတ်ရတယ်ဒီဆိုင်းဝိုင်းတစ်ခုကဆိုင်းကိုသူကပတ်စာရီနဲ့သူတို့စိတ်ကြိုက်ညှိခိုင်းတယ်တန်းစင်ကိုညှိခိုင်းတယ်သူတို့စိတ်ကြိုက်ပြီးပြီကျင်းတ်ပြီးဆိုတော့မှယူပဗေဒပညာရှင်များကကျင်းတ်ပြီးတော့ဒါစီကျင်းတ်ပြီးသိကြပြီးဆိုတော့မှသူတို့ကပတ်လုံးတစ်လုံးစီတစ်လုံးစီရဲ့ frequency တွေကိုတိုင်းတယ်ဒါတစ်ပေါက်ဒါနှစ်ပေါက်သုံးပေါက်လေးပေါက်ငါးပေါက်၆ပေါက်၇ပေါက်စသဖြင့်သူကမှတ်တမ်းတင်တယ်တင်ပြီးတော့ဒီဟာဟာထိုင်းစရာကြီးစိတ်မောင်ကိုရဲ့စိတ်ကြိုက်ညှိထားတော့မြန်မာတန်းစင်ဖြစ်ပါသည်ဆိုပြီးတော့မှတ်တမ်းရေးပြီးတော့မှတ်တမ်းတင်ပြီးတော့မှအဲ့ဒီတည်းမှာသံမှန်ဆိုတဲ့အကောင်ဟာ resonance column အားဖြင့်ဘလောက်ဆိုတာကိုပြောဆိုမှတ်တမ်းတင်တယ်ဥမာနိုင်ငံတကာက3နဲ့ C နဲ့ကျွန်တော်တို့သံမှန်နဲ့ညီမညီဆိုရင်မှတ်ချက်ကိုပေးတယ်ဆိုင်းစရာတိုင်းကမညီဘူးမညီဘူး C ဖြစ်တဲ့ဆိုင်းစရာရှိတာတွေ့ရသလို C မဟုတ်ဘဲနဲ့ C နဲ့မြင့်နေတဲ့ C ရှပ်ဖြစ်နေတာလည်းတွေ့ရအဲ့လိုမျိုးတွေတွေ့ရတွေ့ရသူတွေ့တဲ့အချိန်မှာဆိုတော့မှတ်ချက်တင်တယ်အဲ့တော့ဗမာလူကြတော့နဲကတန်မှန်လင့်ရှိတယ်အဲ့ဒါဆယ်လဲမှတယ်ဆယ်လဲမကွဲတယ်အဲ့ဆယ်လဲမကွဲဆိုလို့ရှိရင်အသံနည်းနည်းကြီးတာပေါ့ဗျာဆယ်လဲမှဆိုအသံပူမြင့်တာပေါ့ဗျာအဲ့လိုရှိတယ်ကျွန်တော်မှတ်မိသလောက်ကတော့ဆယ်လဲမကွဲသည် International C နဲ့ kait နေပြီးတော့ဆယ်လဲမှသည် International C sharp နဲ့ kait နေအဲ့ဒါလေးကိုလည်းသူကမှန်တမ်းနဲ့မှထည့်တယ
်ဟောအရေးကြီးတာကဒီမြမဓိဋ္ဌတန်ဆန်တွေကိုတိုက်ပန်နေကြအမှတ်တမ်းတင်နိုင်ခဲ့တယ်ပေါ့ဆရာ
အဲရှိခဲ့တယ်ဒါပေမဲ့ဒါ 100% လို့ပြောလို့မရ
ဘာဖြစ်လို့ပါလဲဆရာ
ဒါကျိုးပန်းခဲ့တာပဲရှိ
ဟုတ်ကဲ့ဆရာ
100% ဆိုဒီတဲ့လုံးပြားကြီးအများကြီးရှိသေးတယ်စောင်းနဲ့ညှိရင်ပဲလို့ပတ်တရားနဲ့ညှိရင်ပဲလို့ဒီပလွေတွေနှဲတွေကိုမှုတ်တဲ့အခါထုတ်လုတဲ့အခါကျတော့ဘယ်လိုဆိုတာကိုလိုက်ပြီးတော့စာရီလို့အောင်လုတ်ပြီးတော့ average ကိုအများကြီးညှိယူပါမယ်ကျိုးစားခဲ့တဲ့ဒီဥမမောင်ကြီးလက်ထက်မှာမဟုတ်ရှေ့ကလေးကျိုးစားခဲ့တယ်။စောင်းချာကြီးဒီဝအိန်သာဆိုတာလည်းကျိုးစားခဲ့တာပဲ။မြောက်ဝီမင်းကြီးဥစကျိုးစားခဲ့တာပဲ။ပြည်စီမင်းသားကြီးကလည်းကျိုးစားခဲ့တာပဲ။ဟိုအစောဆုံးနဲ့အတော်ကိုကျေပြန့်အောင်ကျိုးစားခဲ့တဲ့ပညာရှင်ကြီးရဲ့ပြေသာရစာဝင်းကြီးပြေသာရစာသူကညောင်ရန်ကိပိတ်စောတယ်။သူနဲ့ဘလူနဲ့သွားညီလို့ဆိုတော့ခစ်ပြိုင်ကဥရောပမှာဥရောပဂီတစပြီးသမခံရတဲ့ယိုဟန်ဆက်ဗစီယံဘတ်ဆိုရနဲ့သွားတူတယ်ကွန်တెంပရရီဖြစ်နေတယ်ဘရီဇာယာသာတောင်သုံးမြစ်ကြီးတယ်ယိုဟန်ဆက်ဗစီယံဘတ်ကဟ
ာ
အဲ့ဒါခစ်ပြိုင်ခစ်ပြိုင်ဂီတပညာရှင်ကြီ
းဟုတ်ကဲ့ဆက်အခုပေါ့နော်ပြောင်းလဲလာတဲ့မြန်မာနိုင်ငံမှာဒီဂီတပညာနဲ့ပတ်သက်ပြီးဆော့ဆော့လို့ပေါ့တိတ်ပန်နေကြမှောင်းဟိုစနစ်တကျမှတ်တမ်းတင်ဖို့လေးတွေလိုအပ်နေတဲ့အခြေအနေကြီးနည်းနည်းပြောပြပေးပါအ
ကြီးကြီးအများကြီးပဲမမကြီးမာပြရတဲ့မုံမောနေရတကားမှာပေါ့လေ။ဟိုဟူစူးစမ်းလေးလာမှုမမတန်းတင်မှုသူတေသနာလုပ်ဖို့ဗမာပြည်ကဘယ်လိုဖြစ်နေဆိုဗာဂျင်လင်းလို့ဖြစ်နေတယ်။အထူးသဖြင့်ဗမာပညာတွေပေါ့ဗျာ။ဆေးဆေးမှုလို့လူပညာအလူပညာမှုလို့ပကြီးပကြီးမှုလို့ဘဟုမှုလားအကုန်လုံးဟာဗာဂျင်လင်းလို့ဖြစ်နေတယ်။ဘာမှမလို့ရသေးဘူးမရှာသေးဘူးမပြည့်စုရသေးဘူးဖြစ်နေတယ်ဆိုတဲ့အခြေအနေမှာရှိပါတယ်။
ဆရာဦးဝင်းဖေရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါလေရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါလေရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ကဘာကြီးမှာစီးပွားရေးအဆင်ပြေချောမွေနေမှုတွေပေါ်ယာတီဥရုပြောင်းလဲမှုကချင်းချောက်မှုဖြစ်နေတာတွေဒဇတဲ့ဒဇပိုးပြီးတော့များနေပါတယ်။မကြသေးခင်ကအိန္ဒိယကိုတောရောက်ခဲ့တဲ့ခီးစဉ်အတွင်း အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကိစ္စနဲ့ပတ်သက်ပြီးတော့သတိပေးစကားပြောကြားခဲ့ပါတယ
် It is disrupting commerce, development and economic growth. It's costing farmers crops. It's costing insurance companies unbelievable payouts.
ဒီကိစ္စကဆုံးသွယ်မှုရောစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေပေါ်မှာအနောက်ရှက်အတားအဆီးတစ်ခုဖြစ်နေပါတယ်။လေယာစိုက်ပျိုးရေးတွေပြုလုပ်နေကြတဲ့တောင်သူလေသမားတွေအတွက်လည်းထိခိုက်စေပါတယ်။အာမခံကုမ္ပဏီတွေအတွက်လည်းမျှော်မှန်းမထတဲ့ရော်ကြီးတွေပေးလျော်နေရပါတယ်။စီးပွားရေးလုပ်ရတဲ့နေရာမှာလည်းအသုံးပြုရတဲ့ဈေးတွေပုံမှုပြီးတော့ကုန်ကျနေပါတယ်။ရှေ့ဆက်ပြီးဒီတိုင်းသွားနေမယ်ဆိုရင်ယာတိဥရုကြောင့်ဘေးဒုက္ခရောက်သူတွေဟာရေအစားအစာနဲ့တခြားအခွင့်အလမ်းတွေအတွက်တဦးနဲ့တဦးတိုက်ခိုက်မှုတွေကြုံလာကြရလိမ့်မယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။ရင်ဆုံးကြည့်လိုက်မယ်ဆိုရင်တန်ရှင်းတဲ့လုံစာဆွမ်းရင်အတွက်ရင်းနှီးမြုပ်နှံမှုဆိုတာအလွန်မတန်ကုန်ကျစရိတ်များမယ်လို့ထင်စရာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒါဟာလုံစာစီအပေါ်မှာမူတည်ပြီးတော့စဉ်းစားတွက်ချက်နေတာကြောင့်သာဖြစ်ပါလိမ့်မယ်။ဒီတန်ဖိုးတွက်ချက်မှုထဲမှာမတန်ရှင်းတဲ့လေတွေကိုရှူရှက်ရလို့ထောင်ပေါင်းများစွာရှိတဲ့ကလေးငယ်တွေအဆုတ်ယောဂါဖြစ်စေနိုင်တာ၊ကင်ဆာယောဂါဝေဒနာနဲ့အရွယ်ရောက်ပြီးတဲ့သူတွေတည်ဆုံးကြရတာတွေ၊ကံယိုတန်းဒေသတွေမှာနေထိုင်ကြသူတွေဒုက္ခရောက်စေတဲ့လေမုန်တိုင်းအန္တရာယ်တွေရည်ရွယ်ခန်းချောက်တဲ့အတွက်ကျွေးနာတရိတ်ဆန်တွေတည်ကြည်ပျက်စီးရတာတွေကောက်ပဲတိနံတွေခြောက်တွေ့ကုန်ရတာစိုက်ပျိုးရေးနဲ့အသက်မွေးကြတဲ့ဒေသတွေမှာပျက်စီးကုန်တာစတာတွေကိုထက်တွေ့ကြရပါလိမ့်မယ်။ဒါကကမ္ဘာကြီးတစ်ခုလုံးနဲ့သက်ဆိုင်တဲ့ပြဿနာဖြစ်တာကြောင့်တနိုင်ငံနဲ့ဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်တလို့ကြီးမားတဲ့လေဒုညဉ့်ဉန်းမှုကြီးကိုဖြစ်စေတဲ့နိုင်ငံတစ်ခုကပဲဒီကိစ္စကိုဖြည့်ရှင်းရုံနဲ့မပြီးပါဘူး။ဘာကြောင့်လဲဆိုတော့ဖွံ့ဖြိုးဆဲတိုင်းပြည်တွေရဲ့ထက်ဝက်ကျော်ဟာဖန်လို့အိမ်ဒန်းငွေတွေထုတ်လွှတ်နေတဲ့နိုင်ငံတွေဖြစ်နေလို့ပါလို့ဝင်းကြီးကယ်ရီကပြောဆိုပါတယ်။တန်ရှင်းလက်ဆက်တဲ့စွမ်းအင်တွေရရှိဖို့အလုတ်ကိုင်းတွေရှာဖွေပေးဖို့လူအသက်တွေမဆုံးရှုံးစေဖို့ရာသီဥတုကြောင့်ဖြစ်ပေါ်တဲ့ထိခိုက်ပျက်စီးမှုတွေလျှော့ချနိုင်စေဖို့တစ်ချိန်တည်းမှာပဲအကျိုးမြတ်တွေကလည်းမထိခိုက်အောင်မုံမြတ်တဲ့အတွေးခေါ်စိတ်ထားနှလုံးသွင်းကြဖို့လိုတယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။ကျွန်ုပ်တို့မှာဤပညာရှိပါတယ်ဘလို့လှုပ်ဆောင်ရမယ်ဆိုတာသိကြပါတယ်။အခုအမှန်တကယ်လိုအပ်နေတာကတော့နိုင်ငံခေါင်းဆောင်တွေအနေနဲ့မှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်လှုပ်ဆောင်ဖို့လိုနေတာဖြစ်တယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့မထင်မှတ်လောက်အောင်အများကအပေါင်းလက္ခဏာဆောင်တဲ့ကမ်းလှမ်းမှုတွေပြုလုပ်ခဲ့ကြပါတယ်။ပုံဝင်လင်းလင်းပြောရရင်ကောင်းစေခြင်းတဲ့ဘက်မှာအလုံးရှိနေကြပါတယ်။ဒီနေရာမှာကျွန်တော်တို့အနေနဲ့ရွေးချယ်ရမယ်ဆိုရင်လှုပ်ဆောင်ရမှာကတော့စွမ်းအင်ပုံမှန်ဖြည့်တင်းရေးမူဝါဒပဲဖြစ်တယ်လို့မစ္စတာကယ်ရီကပြောပါတယ်။အိန္ဒိယနိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူး။မရေတွက်နိုင်တဲ့လက်ရှိဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာဤပညာအတက်ပညာပိုင်းဆိုင်ရာယင်းဤမြုပ်နှံမတည်မှုပိုင်းဆိုင်ရာရုပ်ဝတ္ထုပစ္စည်းပိုင်းဆိုင်ရာတွေမှာဘေးထွက်ဆိုးကျိုးမတက်ရောက်စေအောင်ခြေတန်းကနေပူပေါင်းကာကွယ်ကြိုးပမ်းကြဖို့လိုအပ်တဲ့အကြောင်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနဆင်ခဲ့ကြရတာက American Soya ရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အပေါ်မှောက်ကြောင်းသိစေရပါတယ်ရှင်။ဗီဒီယိုရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ Saudi Arabia နိုင်ငံမှာအသက်တက်လာတဲ့ဘရင်ဆယ်မန်ကနှက်ရွာဆန်သွားတဲ့သူ့ရဲ့အကိုဘရင်အဗ်ဒူလာကျင့်သုံးခဲ့တဲ့မူဝါဒတွေအတိုင်းဆက်လက်ကျင့်သုံးသွားမယ်လို့ကြေညာပြုခဲ့ပါတယ်။တောက်ချာနေအစောပိုင်းနှက်ရွာဆန်ခဲ့တဲ့ဘရင်အဗ်ဒူလာရဲ့အရုပ်လောင်းကိုတောက်ချာနေမှာပဲရီယတ်မြို့တော်မှာမြှုပ်နှံတကြိုခဲ့ပေမဲ့ဂူနီယာကိုထူးထူးခြားခြားတတ်မှတ်မထားပဲရိုးရိုးရှင်းရှင်းကျင့်ပါတဲ့ခန္ဓာကိုအာရဗ်နဲ့မွတ်စလင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဘရင်အဗ်ဒူလာနှက်ရွာဆန်သွားတဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားလက်နန်ဝန်ကြီးချုပ်အစ္စရေးသမ္မတနဲ့ပါလက်စတိုင်းတမရတို့အပါအဝင်ကမ္ဘာခေါင်းဆောင်တွေကဝမ်းနည်းကြောင်းတောင်းလွှာတွေပေးပို့ခဲ့ပါတယ်။ယီမန်တမရအက်ထရိုဘာမန်ဆောဟာဒီရဲ့ယာရုနှုတ်ထွက်လာကိုလက်ခံမဲ့လက်မခံမှုဆိုတာကလွတ်တော်ကတနင်္ဂနွေနေ့မှာဆုံးဖြတ်ဖို့အတွက်စီစဉ်ထားတယ်ဆိုတဲ့သတင်းကြောင့်ယီမန်နိုင်ငံရဲ့နိုင်ငံရေးအနာဂတ်ဟာတောက်ကြနေအထိမရေမရာဖြစ်နေစေပါ။IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှုတ်အတွက်ဒေါ်လာသန်း200ပြန်ပေးငွေမပေးရင်တတ်ပြစ်မယ်လို့တတ်မှတ်ထားတဲ့ကာလဟာကုန်ဆုံးသွားပြီဖြစ်ပါတယ်။ခုထိတော့သူတို့နှုတ်ရဲ့ကံကြမ္မာကိုတဲတဲကွယ်ကွယ်မသိရသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာရုရှားနိုင်ငံမော်စကိုမှာမိလာတဲ့ကျင်းပမယ်။ဒုတိယကမ္ဘာစစ်တွင်းနာဇီဂျာမနီနဲ့ဆိုဗီယက်ပြည်ထောင်စုအောင်ပွဲခံတဲ့အထိတ်မှတ်ကိုတက်ရောက်မှာဖြစ်တယ်လို့ရုရှားကသတင်းထုတ်ပြန်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအတားရစ်ဖြစ်ပါတယ်ကျမကတော့နန္ဒာချမ်းပါရှင်
VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းတိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.